Welcome to the Voice of America in Burmese.
မင်္ဂလာညဉ့်ညဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်အော်တိုဝါလာ26ရက်ဂျာတာဝတီနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24.25-32.51တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လွင်ဦးပါဒီညနားဆင်ပေးတဲ့တရင်တွေမှာတော့ကင်ညာနိုင်ငံမှာဒီကနေ့နောက်တစ်ချိန်ပြန်လည်ကျင်းပနေတဲ့သမရရွေးကောက်ပွဲမှာရင်းနဲ့ဆန္ဒပြသူတွေကြားအတိအယုံတွေအတိုက်ခံထိ ंछ ွတ်အနေမျိုးမှာမဲယုံတွေမှာဖွင့်နေတာတွေအပါအဝင်ပြဿနာပေါင်းစုံကြုံနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဗြိတိန်ကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ချက်ကိုကုလသမဂ္ဂလူညွန်ရေးကောင်စီမှာဖြန့်ဝေထားပါတယ်ဒီလိုထက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နေတူကြီးညာပေးသွားမှာပါ
โอเคပါခင်ဗျာရခိုင်ပဋိပက္ခကြောင့်နိုင်ငံတကာ PR တွေအတွက်လူညွန်ရေးကောင်စီမှာအရေးယူဆောင်ရွက်မှုတွေမလုပ်လာအောင်မြန်မာတန်တမန်တွေကဘယ်လိုကြိုးပမ်းနေပါသလဲ
ကျွန်တော်တို့ကတော့ဒီဆုံးဖြတ်ချက်မူကြမ်းကိုဆုံးဖြတ်ချက်လူညွန်ကောင်စီမှာမချမှတ်အောင်တော့ကျွန်တော်တို့လှုပ်တင်လှုပ်ထိုက်တာတော့ကျွန်တော်လုပ်နေပါတယ်လို့ဒါပဲပြောချင်ပါတယ
်ညူယောင်မျိုးကနေဒီကုလမြန်မာအပြည်ဆိုင်ရာတန်မတ်ကြီးဦးဟောက်တို့ဆန်းပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်တခါရခိုင်ပြည်နယ်မြောက်ပိုင်းမှာထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်စစ်လက်ခံဖို့အခြေအနေတွေကိုမြန်မာအစိုးရအနေနဲ့ဘယ်လိုကင်တွယ်ဆောင်ရွက်နေသလဲဆိုတဲ့ပြည်ထောင်စုဝန်ကြီးရဲ့ပြောကြားချက်ကိုလည်းနားဆင်ရမှာဖြစ်တယ်လို့ဒီရခိုင်မြောက်ပိုင်းနဲ့ပတ်သက်ပြီးတော့အင်းကြီးချင်းနိုင်ငံကိုရောက်ရှိသွားကြတဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတင်ကြီးဒိုက်တို့ပြောပြပေးမှာပါ
ကင်ညာနိုင်ငံမှာဒီကနေ့နောက်တစ်ချိန်ပြန်လည်ကျင်းပနေတဲ့သမရရွေးကောက်ပွဲမှာရင်းနဲ့ဆန္ဒပြသူတွေကြားအတိအယုံတွေအတိုက်ခံထိ ंछ ုပ်အနေမျိုးမှာမဲယုံတွေမဖွင့်နိုင်တာတွေအပါအဝင်ပြဿနာပေါင်းစုံနဲ့ကြုံနေရပါတယ်။အတိုက်ခံတွေထိ ंछ ုပ်ထားတဲ့ကင်ညာနောက်ပိုင်းဒေသကခရိုင်လေးခုမှာမဲပေးတဲ့လုပ်ငန်းတွေကိုလုံခြုံရေးအခြေအနေကြောင့်စနေနေ့ထိဆိုင်းငံ့ထားမှာဖြစ်ကြောင်းလည်းရွေးကောက်ပွဲကော်မရှင်ကြီးကပြောဆိုလိုက်ပါတယ်။နယ်ရီမြို့တော်ကကေပါရာရပ်ကွက်မှာမဲယုံတရုံရှိလုံခြုံရေးတာစီတွေချထားဖို့ကြိုးစားကြတဲ့ရဲတပ်ဖွဲ့ဝင်တွေကတော့ဆန္ဒပြသူတွေကိုမျက်ရည်ပုံသုံးလူစုခွဲခဲ့ပါတယ်။မဲယုံအများပြပိတ်ထားခဲ့ရတဲ့ကီဆမှုမျိုးကရင်းနဲ့ဆန္ဒပြသူတွေကြားအတိအယုံအတွင်းမှာတော့အမျိုးသားတဦးသေဆုံးသွားတဲ့အကြောင်းဒေသခံရဲတပ်ဖွဲ့ကပြောဆိုထားတာပါပထမတစ်ချိန်ရွေးကောက်ပွဲမှာသမရဦးရာကင်ညာတာအနံ့ရခဲ့ပေမဲ့လည်းမတမာမှုတွေဥပဒေမဲ့လောရက်တွေရှိခဲ့တယ်ဆိုပြီးအမျိုးသားရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တဲ့အတွက်ကင်ညာတရားရုံးချုပ်ကရွေးကောက်ပွဲရလဒ်ကိုပြစ်ဖြစ်ပြီးနှစ်လကျော်အကြာမှာပဲရွေးကောက်ပွဲတွေပြန်ကျင်းပနေတာဖြစ်ပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်မှာတိုးတက်အောင်ကော်မရှင်ကဆောင်ရွက်ထားတာမရှိဘူးဆိုပြီးအတိုက်ခံကောင်းဆောင်ရိုင်လာအိုဒင်းကကလွန်ခဲ့တဲ့သတင်းနှစ်ပတ်ကပဲကိုယ်စားလှယ်ဖြစ်ကနေနှုတ်ထွက်သွားခဲ့တယ်လို့ထောက်ခံသူတွေကလည်းရွေးကောက်ပွဲကိုသတိမှတ်ဖို့တိုက်တွန်းထားတာပါရွေးကောက်ပွဲကော်မရှင်ဖော်ဝင်ဖြစ်ကနေလွန်ခဲ့တဲ့တစ်ပတ်လောက်ကပဲနှုတ်ထွက်ပြီးနိုင်ငံကနေထွက်ပြေးသွားတဲ့ရူးစလင်အကွန်ဘဲကတော့ကော်မရှင်ဟာအတိုက်ခိုက်တွေနိုင်ငံရေးအရာချင်းချောင်းနှောင့်ယှက်မှုတွေကြုံနေရတယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်
ကတာလိုနီးယားဒေသကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ရုပ်သိမ်းရင်းစပိန်လွှတ်တော်ကဆက်လက်ကြိုးပမ်းနေမယ်ဆိုရင်နိုင်ငံရေးအကြက်အတဲတွေပိုဆိုးလာနိုင်ကြောင်းကတာလိုနီးယားဒေသညအစိုးရရဲ့သမ္မတကာ့စ်ပျူရှ်တမန်ကသတိပေးလိုက်ပါတယ်လွှတ်တော်မှအဆိုပြုထားတဲ့အစည်းအဝေးဟာလက်ခံနိုင်စရာအခြေအနေမရှိသလိုကတာလိုနီးယားဒေသကလူမှုအပေါ်ဓာတ်ရက်အကျိုးဆက်တွေချက်ချင်းကြုံရနိုင်တဲ့အကြောင်းဒီကနေ့အထက်လွှတ်တော်ကိုပေးပို့တဲ့စာမှာပြောဆိုခဲ့တာပါကြီးမားပြီးတမှုထူးခြားတဲ့အခြေအနေတရအဖြစ်ပြောထားတဲ့စပိန်ဗဟိုအစိုးရအနေနဲ့ကာတာလိုနီးယားဒေသရဲ့နိုင်ငံရေးအရာကိုပိုင်လွတ်လပ်ခွင့်တွေကိုရုပ်သိမ်းတာဟာပြဿနာကိုပိုမိုကြီးထွားရှုပ်ထွေးလာအောင်ဖန်တီးရတာရောက်နိုင်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အထက်လွှတ်တော်ကတော့ကာတာလိုနီးယားဒေသကိုဗဟိုအစိုးရကဓာတ်ရိုက်အုပ်ချုပ်သွားဖို့မနေ့ပြန်တောက်ကြနေမှာဆုံးဖြတ်လိုက်မယ်လို့မျှော်လင့်ထားကြပါတယ်ကာတာလိုနီးယားသမ္မတကဒီကနေ့ကြေညာချက်တစ်ခုထုတ်ပြန်မှုစီစဉ်ခဲ့ပေမဲ့ဆိုင်းငံ့လိုက်ကြောင်းဒေသညအစိုးရကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူးဒါပေမဲ့လည်းသမ္မတရဲ့ကြေညာချက်မှာအော်တိုဘာလာတရက်နေ့ကလူမှုဆန္ဒခံယူပွဲရလဒ်ကိုအခြေခံပြီးတီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်တရားဝင်ကြေညာတာဒါမှမဟုတ်ဒေသညအစိုးရအတွေ့ရွေးကောက်ပွဲကိုအချင်းစောကျင်းပတာတွေပါဝင်နိုင်တယ်လို့လည်းအတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်နေပါတယ်ရှင်
စီးရီးယားနိုင်ငံရဲ့နေဆက်တစ်ချောက်ကမြို့တော်တော်များများကိုထိ ंछ ုပ်ထားတဲ့ IS အစ္စလမ်စစ်သွေးကြွတွေရဲ့ကြံနေတဲ့စခန်းတွေကိုသိမ်းပိုင်နိုင်ရေးအီရတ်စစ်တပ်ကထိုးစစ်တွေစတင်လိုက်ပါတယ်။နေရတော်တော်များများမှစစ်စင်ရေးတွေစတင်လိုက်တဲ့အကြောင်းအီရတ်ဝန်ကြီးချုပ်ဟီဒါအယ်အဘာဒီကပြောလိုက်တယ်လို့အယ်ကွမ်နဲ့ရကာတီသားကကြံနေသေးတဲ့ IS အစွန်းရောက်တွေအနေနဲ့အသေးခံမလားလက်နက်ချမလားတခုခုကိုရွေးချယ်ရတော့မှဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ 2014ကစလို့ IS တွေတင်ပြခဲ့တဲ့နေမြေတွေက90ရာခိုင်နှုန်းကျော်ကိုအီရတ်တပ်ဖွဲ့တွေပြန်လည်တင်ပြခဲ့ပြီးနောက်မှာပဲစတင်လိုက်တဲ့စစ်ဆင်ရေးကိုတော့နောက်ဆုံးတိုက်ပွဲကြီးဖြစ်နေတဲ့အီရတ်နိုင်ငံကအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ကခေါ်ဝေါ်တုံးလုံးခဲ့ပါတယ်။အမေရိကန်စစ်တပ်ကတော့အက်ကွမ်ဒေတာတဝိုက်မှာ IS အစိုးရတက်ခဲ့ရသမာ1500လောက်ကျန်နေစေဖြစ်တဲ့အကြောင်းခံမှန်းထားပါတယ်။အက်ကွမ်ဒေတာနဲ့စီးရွေးနိုင်ငံဖက်ချမ်းမှာရှိတဲ့အဖူခမဲမျိုးက IS စစ်သွေးကြွပြစ်မှတ်တွေကိုညွန်မောင်းတပ်ဖွဲ့ကလေကြောင်းထိုးစစ်15ချိန်လုပ်ခဲ့တဲ့အကြောင်းလဲညွန်မောင်းတပ်ဖွဲ့ကပြောဆိုထားတာပါ
။ American သမ္မတ Donald Trump ရဲ့အာရှဒေသပထမဆုံးခီးစဉ်အတွင်းမှာတော့အာရှဒေသကအမေရိကန်ရဲ့အရေးပါတဲ့စစ်ရေးမဟာမိတ်တွေကပူရဲသဘောတူညီမှုကိစ္စရဲ့ Nepal ရဲ့အပေါ်အလေးထားမယ်လို့ခန့်မှန်းထားကြပါတယ်။ American သမ္မတရဲ့12ရက်ကြာအာရှဒေသခီးစဉ်ကိုနိုဝင်ဘာလ3ရက်နေ့မှာစတင်မှာဖြစ်ပြီးဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကိုတွားရောက်မှာပါ။ဗီယက်နမ်နိုင်ငံမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ညီလာခံကိုလည်းသမ္မတတက်ရောက်မှာပါ။ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံကကမကထပြုပြီးမြောက်ကိုရီးယားနျူကလ িয়ার ချင်းချောက်မှုလိုလုံခြုံရေးကိစ္စတွေကိုအဓိကထားဒေတာရင်းခေါင်းဆောင်တွေဆွေးနွေးကြမယ်။အရှေ့အာရှညီလာခံကိုတော့သမ္မတကတက်ရောက်မှာမဟုတ်ပါဘူး။မြောက်ကိုရီးယားအစိုးရအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့ပယ်တင်တပ်ဒုံးကျည်အစီအစဉ်တွေကိုစွန့်လွှတ်ရေးနိုင်ငံတကာကပိုပြီးဖိအားပေးဖို့ဆွေးနွေးပွဲတက်ရောက်လာတဲ့ဒေတာရင်းခေါင်းဆောင်တွေကိုသမ္မတထရန့်ပြောဆိုဖို့လည်းရှိပါတယ်။အမေရိကန်ပြည်မာကြီးထိရောက်ရှိနိုင်တဲ့နျူကလ িয়ার တိုက်ချင်းပြေဒုံးကျည်မြောက်ကိုရီးယားတို့လက်ဝဲရောက်ရှိမဲ့အရေးကာကွယ်ဖို့ကသမ္မတထရန့်အတွက်တော့အမျိုးသားလုံခြုံရေးထိတ်တန့်ဦးစားပေးကိစ္စဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနဲ့ညဘက်စီစဉ်တွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ချက်ကိုကုလသမဂ္ဂလူညွေးကောင်စီမှဖြန့်ဝေထားပါတယ်။ပြစ်ခတ်တွေကြောင့်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ6သိန်းကျော်ထွက်ပြေးရတဲ့အထိဖြစ်ရတဲ့ပေါ်ရှုတ်ချဖို့မြန်မာစစ်တပ်ကစစ်ဆင်ရေးတွေချက်ချင်းရပ်ဆိုင်းဖို့တောင်းဆိုထားတဲ့ကြေညာချက်ကိုလူညွေးကောင်စီကအတည်ပြုရေးမှာမြန်မာနိုင်ငံပေါ်နှစ်ပေါင်းများစွာနိုင်ငံရေးစီးပွားရေးရဩဇာညောင်းခဲ့ပြီးဗီဒီယိုအနာသုံးခွင့်ရှိတဲ့တရုတ်နိုင်ငံကဆန့်ကျင်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂတန်တမန်တိုင်ဝမ်ကပြောဆိုနေကြတာပါဆုံးဖြတ်ချက်မူကြမ်းထဲမှာတော့ဩဂုတ်လ25ရက်နေ့ကမြန်မာလူညွေးရေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေးနွေးပွဲအုပ်စုကိုလည်းပြစ်တင်ရှုတ်ချထားပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့လက်နက်ကန်အရသားတွေကရိုဟင်ဂျာတွေပေါ်စစ်တကြဖြစ်စီချေမုန်းတာတွေရှိခဲ့ကြောင်းလဲမူကြမ်းမှာဖော်ပြထားပေမဲ့တန်ခတ်အေးအေးယူလာတွေလုပ်ဖို့တောင်းဆိုချက်မျိုးတော့ပါဝင်ပါဘူးမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်စပြုလာနေတဲ့အတွက်တပ်ဖွဲ့ဝင်တွေကိုပြန်လည်ရှော့ချနေပြီဖြစ်ကြောင်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားတာပါရခိုင်ပြည်နယ်ရေးလူမျိုးရေးကောင်စီမှာဆုံးဖြတ်ချက်ချဖို့ကြိုးပမ်းနေချိန်မှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားရန်ကြီးတွေကလည်းမြန်မာစိုးရအနေနဲ့ပြဿနာကိုအမြန်ဆုံးဖြေရှင်းမနေ့တုန်းကပဲ PRP ပြောဆိုသွားပါတယ်ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ရက်စက်ချမ်းကျုံမှုတွေကိုရပ်ဆိုင်းဖို့လူသားချင်းစာနာမှုအကူအညီတွေပေးရနိုင်အောင်ဆောင်ရွက်ဖို့နဲ့အခြေအနေမှန်ကိုသိနိုင်အောင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဘက်ကိုလွတ်လွတ်လပ်လပ်စုံစမ်းဝင်ပြုဖို့လည်းလူ့ခွင့်ရေးစုံစမ်းစစ်ဆေးသူရန်ကြီးလီကတိုက်တွန်းသွားခဲ့တာပါ
ကွယ်လွန်သူထိုင်းပြည်ဘူမိဘောအဒူအာဒက်ရှ်ရဲ့ဇာပနာခန်းနာကိုဘန်ကောက်မြို့တော်မှာဒီကနေ့ကျင်းပလာမှာတော့အနေရဝစ်ဆုံတွင်နဲ့အတုပရှုသူတွေလမ်းမတွေပေါ်မှာတန်းစီကြည့်ရှုခဲ့ကြပါတယ်ဒီကနေ့တနေကုန်ကျင်းပတဲ့အမေရိကန်ဒေါ်လာသန်း90ကုန်ကျတဲ့အခမ်းအနားကတော့ကွယ်လွန်သူထိုင်းပြည်ရဲ့ကျွင်းကြံရုပ်ကလပ်အဖြစ်အယိုးအိုးကို Grand Sanan Dor ကနေမြင့်မို့တောင်အဖြစ်တင်စာဆောက်လုပ်ထားတဲ့မိသချိုမဲ့အဆောက်အုံစီကိုပို့ဆောင်တာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်တွေနဲ့ Hindu Dhanari တွေအရတော့မြင့်မို့တောင်ကသူတော်ကောင်းတွေကိန်းဝတ်ဆံပြော်ရအရက်ဖြစ်သတ်မှတ်ကြတာပါဇာပနာအခမ်းအနားကိုတယောက်လာချသူအများအပြားကဘယင်းဘူမီတို့ဘောရဲ့ပုံတူတွေကိုကင်ဆောင်ထားကြပြီးအယိုးအိုးသေးဆောင်ရလမ်းတစ်လျှောက်နေရာရဖို့နိုင်နဲ့ချီပြီးတော့ကြိုတင်ရောက်ရှိနေခဲ့ကြပါတယ်။ဘီယင်ကြီးရဲ့ရုပ်အလောင်းကတော့မနေ့ဗုဒ္ဓဟူးနေ့ကတည်းကမိသချိုမဲ့အဆောက်အုံကိုပို့ဆောင်ထားပြီးဖြစ်ပါတယ်။ကွယ်လွန်သူဘီယင်ကြီးရဲ့တဦးတည်းတော်သားအရိုက်အရာဆက်ခံသူဘီယင်မဟာဘီဂျရာလောင်ကုန်းကဒီကနေ့ဂျာတာပြည်နယ်နှောင်းပိုင်းမှာမိသချိုမဲ့အဆောက်အုံမှာမိရှုပ်ပြီးဒီကနေ့အခမ်းအနားကိုအဆုံးသတ်မှာဖြစ်ပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာကျင့်ပျက်ချဆမှုတွေနဲ့အမှုရင်ဆိုင်မှုစင့်ခေါ်ထားတဲ့တရားခွင်ကိုလျှောက်ဖို့ပြတ်ကွက်ခဲ့တဲ့အတွက်ဝန်ကြီးချုပ်ဟောနော်ဝဲရှာရက်ကိုဖမ်းဆီးဖို့ပါကစ္စတန်တရားရုံးကဒီကနေ့ပဲဝရမ်းထုတ်လိုက်ပါတယ်။ဇနီးဖြစ်သူစေကူသားမှုခံယူနေတဲ့ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာရောက်နေတဲ့ဝန်ကြီးချုပ်ဟောအနေနဲ့တရားခွင်မလားနိုင်တာကိုလက်ခံခွင့်ပြုပေးဖို့အကျိုးဆောင်ရှင်းနေရဲ့လျှောက်လက်ချက်ကိုလည်းတရားသူကြီးမိုဟာမက်ဘာရှာကပယ်ချခဲ့တာပါ။ဒီဝင်းကြီးချုပ်တရားခွင်ကိုရောက်မလာခဲ့ပေမဲ့အမှုနဲ့ပတ်သက်လို့ပူးတွဲဆွဆွဲခံထားရတဲ့တမင်းဖြစ်သူမာယန်နဝက်စ်နဲ့တမင်းဖြစ်သူမိုဟာမက်ဆဗ်ဒါတို့ကတော့တရားခွင်ကိုရောက်လာခဲ့ကြပါတယ်။စီးပွားရေးလုပ်ငန်းတွေကိုကြီးကြပ်ဆောင်ရွက်နေတဲ့လန်ဒန်မြို့ရဲ့ဝင်းကြီးချုပ်ဟောင်းရဲ့တာနှုကလည်းတရားခွင်ကိုလာရောက်ဖို့ပြက်ကွက်ခဲ့ကြတာပါ။နောက်တစ်ချိန်ယုံကြည်ကတော့တရားသူကြီးကနိုဝင်ဘာလ3ရက်နေ့ကိုသတ်မှတ်ပေးထားပါတယ်။ပါကစ္စတန်နိုင်ငံရဲ့တီဇဲဥရီရီရဖောင်ရထုတ်ခံထားရတဲ့ဝင်းကြီးချုပ်ဟောင်းအနေနဲ့နိုင်ငံကိုပြည်ရောက်ချင်းဖန်ခံရမှာဖြစ်ပြီးနောက်ချင်းယုံချင်းမတိုင်ခင်အမခံရရဲဆိုရင်တော့အဖန်ခံရမှာမဟုတ်ပါဘူ
းအင်ဒိုနီးရှားနိုင်ငံကမီရှူမီပန်ဆက်ရုံတစ်ခုမှာပောက်ကွဲမှုတွေနဲ့မိလောင်မှုကြောင့်လူ48ယောက်ထက်မနည်းသေဆုံးသွားပါတယ်ဒီကနေ့မနေ့အစောပိုင်းမှာပဲဂျကာတာမြို့တော်အနီးကဆက်ရုံတစ်ခုအနီးကြီးမားတဲ့ပောက်ကွဲသံကိုကြားခဲ့ရသလိုနောက်ဆက်တွဲပောက်ကွဲမှုအငယ်စားတွေမိတော်မိရှံတွေနဲ့အတူဆက်ရုံခေါင်မိုးပြိုကျတဲ့အထိမိလောင်မှုဖြစ်ခဲ့တာတွေကိုတွေ့ခဲ့ရတဲ့အကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်မိသက်သမားတွေကတော့မိငိမ့်တတ်နိုင်အောင်နိုင်ရည်နဲ့ချီကြိုးပမ်းခဲ့ကြရတာပါတည်ဆုံသူတွေရဲ့ရိုးလောင်းတွေကိုအပြည့်အစည်းတွေကြားကရှာဖွေတွေ့ရှိရတဲ့အကြောင်းလဲထန်ဂျရန်မြို့ရဲတပ်ဖွဲ့ရဲ့အကြီးအကဲဟယ်ရီကာနာယာဝမ်ကပြောဆိုပါတယ်ရှင် Direct from Washington The
Voice of America The VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြခဲ့ကြတာပါဗီယာနေကူထုတ်လင်းနေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆောင်မြင်နှာမှာရောကျွန်တော်တို့ရဲ့ VOA Facebook ဆောင်မြင်နှာကပါတိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တွေနဲ့စတင်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရင်ဂျာ6သိန်းကျော်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးဗီတိန်နိုင်ငံကဥဆောင်ရေးဆွဲထားတဲ့မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူညုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းမှာတော့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေချက်ချင်းရဖို့ဒုက္ခသည်တွေဌာနေပြန်နိုင်ရေးတို့ကိုအဓိကတိုက်တွန်းထားပါတယ်။အဲ့ဒီမူကြမ်းထဲမှာအရေးယူပိတ်ဆို့ဒဏ်ခတ်ရေးမပါပင်မဲ့အခိုင်အမာတောင်းဆိုချက်တွေအများအပြားပါဝင်ပါတယ်။ကုလလုံခြုံရေးကောင်စီမှဆုံးဖြတ်ချက်မကျရေးမြန်မာအစိုးရကကြိုးပမ်းနေပြီးနိုင်ငံတကာနဲ့ကုလသမဂ္ဂကဒီဇိုင်းမမတ်တောင်းဆိုနေတဲ့ကုလအချက်လက်ရှာဖွေရေးအဖွဲ့ကိုလက်ခံသိမ်းရေးဆိုတာကိုလည်းဆက်လက်ညှင်းပယ်ထားတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးဦးဟောက်တူဆွမ်းကစတင်ဖြေကြားပါတယ်။
ဒီအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဒီဆုံးဖြတ်ချက်မူကြမ်းကိုဆုံးဖြတ်ချက်လူရင်းကောင်စီမှာမချမှတ်အောင်တော့ကျွန်တော်တို့လုံတဲ့လုံထိုက်တာတော့ကျွန်တော်လုံနေပါတယ်လို့ဒါပဲပြောချင်ပါတယ်အသေးစိတ်ကတော့ပြောလို့မရဘူးပေါ့ကျွန်တော်တို့သို့တော်လည်းပဲဒီဟာကသူတို့စဉ်းစားတဲ့သဘောပဲရှိသေးတာပေါ့နော်အဲ့တော့ဘလို့သူတို့လုံမယ်ဆိုတဲ့ဥစ္စာကတော့သူရဲ့လုံထုံးလုံနေနဲ့လုံကြမှာပေါ့လုံတဲ့ခါကျရင်လူရင်းကောင်စီထဲမှာရှိတဲ့ကျွန်တော်တို့ရဲ့မိတ်ဆွေတွေကိုယ်လည်းပဲကျွန်တော်ချင်းကပ်ပြီးတော့အာကျွန်တော်တို့အနေနဲ့ကလည်းဒီကြားထဲမှာလူမျိုးကောင်စီဖွဲ့ဝင်တွေကိုကိုယ့်ရဲ့ရည်တည်ချက်တွေကိုလည်းကျွန်တော်သိပေးထားတာတွေရှိပါတယ်။အဲ့တော့ချင်းကပ်ပြီးတော့ကျွန်တော်စီယုံပြီးပြောနေတာတွေရှိပါတယ်။အဲ့တော့ဒီလူမျိုးကောင်စီမှာဒီဆုံးဖြတ်ချက်မချနိုင်အောင်တော့ကျွန်တော်လုပ်ရမှာပေါ့။ဒါကျွန်တော်တို့ရဲ့ရည်တည်ချက်ဖြစ်ပါတယ
်။ကုလသမဂ္ဂရဲ့အချက်လက်ရှာဖို့ရည်ခီးစဉ်ပေါ့နော်။အဖွဲ့ကိုလက်တင်ခံဖို့ဆိုတဲ့အချက်ကဒါတော်တော်များများတူနေတဲ့အထက်မှာပါပါတယ်ဆိုတော့တမန်ကြီးတို့ဘက်ကဒီအပေါ်မှာသဘောထားပြောင်းလဲမှုရောရှိပါသလားပြက်ပြက်သားသားတော့ပြောထားတာပေါ့လေ
ကျွန်တော်ဘက်ကလှုပ်ဆက်ရှိတော့ကျွန်တော်လုံနေတယ်အဲ့တော့လုံနေတဲ့အချိန်မှာခုနဟိုပြောတဲ့ effect finding mission တို့ဘာလို့ကျွန်တော်တို့ကဟိုလက်မခံပါဘူးဘာလို့ဆိုတော့ကျွန်တော်တို့အနေနဲ့လုံတင်လုံထန်တာလုံမယ်အဲ့တော့ဒီဟာကိုတော့ကျွန်တော်လောလောဆယ်အချိန်မှာတော့ဒီသဘောထားနဲ့ပတ်သက်ပြီးတော့ပြောင်းလဲဖို့တော့မရှိပါဘူးအဓိကတော့အခုပြောနေကြတဲ့ဟာကတော့ဒီ fact finding machine ကကျွန်တော်တို့အဓိကမဟုတ်ဘူးလို့ကျွန်တော်မြင်တယ်အဓိကတော့ကိုဘက်ကိုရောက်နေတဲ့ဟိုပြေးသွားတဲ့လူဟာပေါ့အခုသူတို့ဆိုတာ6သိန်းပေါ့အဲဒီကဏ္ဍကြီးတော့ကျွန်တော်တို့တော့ဒီဟာဟိုဟာပေါ့ဟိုအငင်းမပွားဘာမှဟိုဟာပေါ့ comment ပေးစရာတော့မရှိဘူးပေါ့လေကျွန်တော်တို့ကဒါသူတို့ဘက်ကကဏ္ဍကိုအဲ့တော့ကျွန်တော်ဘက်ကကဏ္ဍနဲ့တော့ဟိုသွားတိုက်လို့တော့မရဘူးပေါ့လေကျွန်တော်တို့အဲ့တော့အဲ့ဒီ6သိန်းလောက်သူတို့ပြောတယ်ဟာပေါ့6သိန်းကအဲ့ဒီအရေးအတွက်နဲ့ပတ်သက်ပြီးအဓိကဒီဟာ humanitarian ဟိုပေါ့လူသားချင်းစာနာထောက်ထားမှုဟိုဘက်ကနေပြီးတော့ပြောကြတာများပါတယ်အဲ့ဒီဟာအဓိကကတော့အဲ့ဒီပြဿနာအခုကဘာကတော့အဲ့ဒီဟာအဓိကဖြစ်နေတယ်အဲ့တော့ကျွန်တော်တို့လည်းဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတော့ကျွန်တော်တို့ကအဓိကစဉ်းစားပြီးတော့အခုဖွဲ့စည်းဆောင်ရွက်နေတဲ့ဟာတွေအားဒီဟာဥတည်ထားတာပေါ့လေဆိုတော့အဓိကကျွန်တော်မြင်တာကတော့ humanitarian issue ကိုအရင်ဆုံးဟိုရှင်းဖို့ကအဓိကပြဿနာဖြစ်မယ်လို့ကျွန်တော်မြင်ပါတယ်
ဟိုတမ်းမကြီးတို့ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေပြန်လဲထူထောင်ရင်းမှာနိုင်ငံတကာရဲ့ပံ့ပိုးမှုတမ်းမကြီးတို့ဟိုအားရချေနှံမှုရှိပါလား
အခုချိန်နေရတော့အပြည့်တဲ့တိုင်းပဲလေဟိုဟိုဟိုဘက်ကန်းကိုရောက်နေတဲ့ဟာများတဲ့အခါကျတော့အဲ့ဒီဟာကိုပဲကြည့်ပြီးတော့ဟိုပေးတာကန်းတာဟိုလှုပ်ရှားတာဆောင်ရွက်နေတာအဲ့ဒီဘက်အတွက်ပဲများတာ哦အဲ့ကျွန်တော်ဘက်ကလည်းပဲဟိုကျွန်တော်အခုလုပ်နေတဲ့ပိုင်းနဲ့ပတ်သက်ပြီးတော့ဟိုအခုထိတော့ဟိုဟာပေါ့ commitment တွေအရောကျွန်တော်ဟိုတရားတော့မတိရသေးတော့လည်းပဲလာဖို့တော့ရှိမှာပါလာဖို့တော့ရှိမှာပါကျွန်တော်သိသလောက်ဆိုရင်ကဘာပါနေဘာလို့လဲဟိုကျွန်တော်ဘက်ကိုလာကူညီပေးဖို့အစီအစဉ်တွေရှိတယ်လို့ကျွန်တော်တို့အဲ့လိုအလုပ်တော့လောလောဆယ်တော့သိရတယ်တရားတော့မဟုတ်တော့လည်းပဲသိရတယ်ပေါ့လေအဲ့တော့နောက်ပိုင်းကျရင်ဒီကျွန်တော်ဘက်ကလုပ်တဲ့ဟာတွေအရှင်းရလာတယ်နဲ့များလည်းပဲဒီဘက်ကောင်ကိုကျွန်တော်တို့ဘက်ကိုလက်ခံမှုတွေစတင်ပြီးလုပ်နိုင်ပြီဆိုတဲ့အချိန်ကြလို့ရှင်လိုအပ်တဲ့ဟာကတော့ဟိုနိုင်ငံတကာတိုင်းဝမ်ကလည်းဟိုလာဖို့တော့ကျွန်တော်တို့ပြောင်းလဲပါတယ်ဒါလည်းလာမှာပါဒါတော့ကုလသမဂ္ဂလည်းကျွန်တော်ကုလသမဂ္ဂလည်းထိတွေ့ဆောင်ရွက်မှုတွေရှိပါတယ်အဲ့တော့ဒီဟာတွေကတော့ဟိုဖြစ်လာမဲ့သဘောရှိပါတယ်လောလောဆယ်အချိန်ဒီမှာတော့မြင်းမြင်းချင်းနေရဟိုဘက်ကဟာကလောလောဆယ်လိုအပ်ချက်လို့မြင်နေကြတဲ့အခါကျတော့အဲ့ဒီဘက်ကိုပဲသွားဖို့တော့ရှိမှာပေါ့
ဟုတ်ကဲ့ပါတမတ်ကြီးအခုတော့ဒီလုံချုံရေးကောင်စီမူချမ်းနဲ့ပတ်သက်ပြီးတော့တမတ်ကြီးတို့ကဒီမူချမ်းနဲ့မှာပါတဲ့အချက်တွေကိုဟိုစဉ်းစားဖို့ရောရှိပါသလားဒီဟာကိုဆုံးဖြတ်ချက်မကြရေးတခုကိုပဲဥတည်ထားပါသလ
ားကျွန်တော်တို့ကတော့လုံချုံရေးကောင်စီကတော့ဒီဟာကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချရတာမလိုဘူးလို့ကျွန်တော်တို့ရည်တည်ထားတာပါပဲ
ဒါတော့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးဟောက်တူစွန်းကိုမတ်သိင်ကြီးတိုက်ကဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲရခိုင်မြောက်ပိုင်းပြည်ပခန့်ကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံပြီးနေရာချထားရေးမှာ2012ခုနှစ်တုန်းကလိုယာယီဒုက္ခသည်စခန်းအနေနဲ့ထားတဲ့သဘောမဟုတ်တော့ပဲအမြဲတမ်းနေထိုင်နိုင်မဲ့အခြေအနေထိဖြစ်လာဖို့ကြေးရွာတွေတိဆောက်ပေးရေးကိုအာဏာပိုင်တွေဘက်ကစဉ်းစားစီစဉ်နေတယ်လို့အစိုးရလူကယ်ပြန်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်ကိုရန်နံကပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုစပြောပါရစေ
။ကျွန်တော်တို့ဒီပြန်လည်လက်ခံမဲ့စခန်းပေါ့နော်ပြန်လည်စခန်းမဲ့နေရာတွေပေါ့ဒီတောင်ပြိုလက်ဝဲတို့ငခုရတို့အဲ့ဒီနေရာတွေမှာသွားပြီးတော့ဟိုဆောင်ရွက်မဲ့လူတွေကကြည့်နေနေရာတွေကိုကြည့်တယ်ကြည့်ပြီးတော့အရင်တော့လည်းလက်ခံခဲ့ဘူးတဲ့နေရာတွေလည်းဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာအဆောက်အဦဟောင်းတာတွေကိုဟိုပြုပြင်လို့ရတဲ့ဟာကိုပြုပြင်မယ်ပြုပြင်လို့အရာဟုဆိုအစ်စ်တီဆောင်မယ်စသဖြင့်ပေါ့ဒါတွေကိုဆောင်ရွက်နေတယ်ဆိုတာကျွန်တော်သိရတယ
်သူတို့ကိုဘယ်လိုပုံစံမျိုးနဲ့လက်ခံမှာလဲသူတို့ငကူနေတဲ့နေရာတွေမှာလက်ခံသွားမှာလားဒါမှမဟုတ်ကိုယ့်ဘက်သူတို့အတွက်နေရာသတ်မှတ်ထားတာမျိုးအဲ့လိုမျိုးနဲ့လက်ခံသွားမှာလား
တစ်ခုကတော့ကျွန်တော်တို့ပြောတဲ့အတိုင်းပါပဲဟိုပြန်လည်လက်ခံတယ်ပြန်လည်လက်ခံတယ်ဆိုတာလဲတနည်းတည်းမှာအများကြီးလက်ခံလို့မရဘူးအရင်အတွေ့အကြုံတွေရပါတော့150စသဖြင့်ဒါသူတို့အရင်တော့အတွေ့အကြုံရှိတဲ့လူတွေပြောကြတာလေကျွန်တော်လည်းမကြုံဘူးပေါ့ဆိုတော့အဲ့လိုမျိုးဆောင်ရွက်တယ်ဆောင်ရွက်တဲ့အခါကျတော့ကနောက်တစ်ခုကတော့နော်အခုဟိုကျွန်တော်ပြီးတဲ့လောက်ကတော့ဟိုညှိနှိုင်းဆောင်ရွက်မယ်ပေါ့ဥပမာဖြင့်ပြန်လာတဲ့လူတွေကသူတို့ငကူအိမ်ရှိရဲဆိုအိမ်ကိုပြန်ယုံမယ်လေအခုကရွာတွေမီးလောင်တာလည်းရှိရဲလေမီးလောင်တာကရှိတော့အဲ့ဒီမီးလောင်ထားတဲ့နေရာတွေမှာကျွန်တော်တို့ကနေပြီးတော့ပြန်ပြီးတော့အစ်စ်ဘူးစပြီးတော့ဆောက်ဖို့ပနက်ချပြီးဆောက်ဖို့လုပ်နေပြီးဒါတွေလည်းထောင်ရက်နေတယ်ဆိုတော့ဟိုပြန်လာတဲ့လူကသူတို့ဟိုငကုတ်မူလားရှိအိမ်ရှိအိမ်ကိုသွားမယ်မူလားအိမ်မရှိရင်အဲ့ရှိတဲ့ဒီပထမခဏစခန်းမှာခဏနေမယ်ခဏနေရဲဆိုတာ2012ကကဲ့မည်ဖြစ်သွားတဲ့ပုံစံမျိုးတော့လုံးဝဖြစ်မခံဘူးအဲ့လိုလည်းမဖြစ်ဘူးအဖြစ်ပဲနဲ့ခဏနေပြီးရင်အိမ်ပြီးရင်အိမ်ကိုသွားမယ်အဲ့တော့ကျွန်တော်တို့ကအခုဘာပြန်စဉ်းစားလဲဆိုတော့ဟိုအိမ်ကျွန်တော်တို့ရှိမှာစည်ရင်းနေရှိရလို့ပြောပါတယ်ဒီဟိုဒီပြည်နယ်ဆိုရစည်ရင်းနေရှိတော့ပြန်လည်လက်ခံတဲ့နေရာမှာကျွန်တော်တို့ကအခုလဲဟိုအိမ်နေဟိုအစ်စ်တွေစောင့်နေတာတွေစတော့မယ်ဘာဖြစ်လို့လဲဆိုတော့ဒီ Union UEHRD မှာ Union Enterprise မှာပါဝင်တာပြည်နယ်တိုင်းကအစိုးရတွေအကုန်ပါဝင်တဲ့အတွက်ကြောင့်တချို့ဟိုရန်ကုန်တိုင်းတို့ ERV တိုင်းတို့ဆိုရင်ပေးရောတာဝန်ယူတယ်စသဖြင့်အဲ့လိုတာဝန်ယူကြတယ်နောက်ပြီးတော့စီဝါရေးလုပ်ငန်းရှင်တွေကလည်းအဲ့လိုယူလိုက်နေရာလိုက်တာဝန်ယူကြတာတွေအခုစနေပြီပေါ့နော်အဲ့လိုမျိုးယူပြီးရင်ဆောက်တော့မှာပေါ့နော်ဆောက်ပြီးဆိုလို့ရှိရင်အိမ်ရှိပြီဆိုတော့ဟိုဘက်ဒီဘက်ဟိုစည်ရင်းနေရှိတော့ညှိမှာပေါ့နော်ဟိုဘက်နဲ့ဒီလူတွေအတွက်တော့အိမ်ပြီးနေပြီအဲ့မှာလွတ်လိုက်ပါတော့အဲ့စသဖြင့်ပေါ့အဲ့ဒါဆိုရင်ဓာတ်ရိုက်အိမ်ထဲကိုဝင်သွားမယ်လေဟိုကြားမှခံစရာမလိုတော့ဘူးပေါ့နော်အဲ့အဲ့ဒီပုံစံမျိုးလဲစဉ်းစားရခင်ဗျာဒါသုံးပြထားတာတော့မဟုတ်သေးဘူး
เนาะခုနစကန်းဆိုတဲ့ဥစ္စာဒီဒုက္ခတဲ့စကန်းဆိုတဲ့ဥစ္စာဘယ်ရဟာကိုပြောတာလဲခင်ဗျာ
စ ခန်းမရှိဘူးဘာစခန်းမှမရှိဘူ
း
လက်ခံရေးစခန်းပြောတာရာအဲ့မှာ overnight ပဲရှိမယ် overnight overnight ဆိုတာတိတ်လာမယ်စိတ်စစ်မယ်အဲ့မှာတညနေမယ်နေပြီးလို့ရှိရင်အဝတ်စားမပိုင်ရင်ဝတ်စားပေးမယ်စားတော့ခါစသဖြင့်ပေါ့စီစဉ်ပြီးတော့အိမ်ရှိရဲဆိုအိမ်ကိုပြန်သွားလိုက်ရုံပဲအဲ့ဒါကြောင့်မလို့ကျွန်တော်တို့ကနေဖို့နေရာရအောင်ထိကျွန်တော်တို့ကအခုတည်းကကြိုပြီးတော့အဲ့ဒီ process ကြီးကကျွန်တော်ထင်တယ်စားဖို့နဲ့ဟိုဘက်ကပြန်ရောက်ဖို့နဲ့စီစစ်ဖို့ဆိုရင်ဟိုလက်နင်းငယ်တော့ကြာနိုင်သေးတယ်ဟုတ်တယ်မလားကျွန်တော
်ဒ
ါစဉ်းစားကြည့်ရရိုးလေးအဲ့တော့ဒီကြမ်းထဲမှာကျွန်တော်တို့အိမ်ရေးစနေပြီလေပနက်တီချအိမ်နေဆောက်ဒါရီလုံနေပြီ
โอเคအဲ့တော့ဒုက္ခတဲ့တွေဒီစပြီးလက်ခံတာကဘယ်တော့စပြီးတော့လက်ခံမလဲ
မသိသေးဘူးခင်ဗျအမြန်ဆုံးလုပ်မယ်လို့ပြောတယ်အမြန်ဆုံးလုပ်မယ်လို့ပြောတယ်မခံသေးဘူးလက်မခံသေးဘူးဘာဖြစ်လို့လဲဆိုတော့လက်ခံလို့ကိုမရသေးတာဘာကြောင့်လဲဆိုအမြန်ဆုံးလက်ခံမယ်သို့တော့နှစ်ဖက်သဘောတူညီချက်ထွက်လာမှရမယ်အဲ့ဒီကမထွက်သေးဘူ
းပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုရန်နိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါဒီရခိုင်အရေးနဲ့ပတ်သက်ပြီးတော့ဆက်ပြီးနားဆင်ရမှာကရခိုင်ပြည်ပကကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့အကြက်တဲဟာတိတ်ကိုကြီးမားလွန်းတယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်အချင်းတို့တို့အတွင်းဒုက္ခသည်6သိန်းလောက်ထွက်ပြေးလာတာကြောင့်အရင်ကတည်းကရှိနေပြီးသားဒုက္ခသည်စခန်းတွေထဲမှာလူရေတသန်းနီးပါးလောက်ထိဖြစ်လာတယ်လို့လူအချက်တွေကလည်းအများပြားရှိနေတဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ပေါ်အခြေခံပြီးမတ်ခင်ဖြူတွေးတင်ပြပါမယ်
ပြည်ခဲ့တဲ့ဩဂတ်စ်လတဲ့ရခိုင်ပြည်နယ်မှာတကြောပြန်ပြန်လဲဖြစ်ပွားတဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအထက်အကူအညီတွေအကြီးအကျယ်လိုအပ်နေတုံးမယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့အထူးရေအထွေရေးမှူး LHRC ကပြောပါတယ်။အခုကြုံတွေ့နေရတဲ့ရိုဟင်ဂျာဒုက္ခသည်အချက်အသေးရဲ့အတိုင်းအတာနဲ့ပမာဏကတိတ်ကိုကြီးမားလွန်းတာကြောင့်အကူအညီပေးရေးလုပ်ငန်းတွေကိုလက်ရှိတဲ့ပုံပြီးအများကြီးတိုးမြင့်ဆောင်ရွက်ရလိမ့်အောင်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့မစ္စတာစီကပြောပါတယ
် Quite a number of people in dire needs of everything from shelter to water sanitation hygiene food
အခုညီတဲ့လူဝန်နေတဲ့သူတွေအများကြီးရှိနေပါတယ်နေရမိုးကာကနေတောက်သုံးရေးဒဂိုရီတန်ရှင်းမှုအစားအစာစားတဲ့လူဝတ်ချက်တွေအပြင်အရေးကြီးဆုံးကတော့လူကုန်သိက္ခာခင်းမရတဲ့အဖြစ်တွေပါဒီလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုစ조사ပြီးတော့တက်နိုင်သမျှဝိုင်းဝန်းကူညီကြတဲ့သူတွေကိုကျေးဇူးတင်ရပါတယ်။ဒါပေမဲ့ကျွန်တော်တို့အခုကူညီပေးနေတာတွေကလက်ရှိအကျပ်တည်းရဲ့တိုင်းတာနဲ့နှိုင်းဆိုင်အများကြီးနည်းနေပါသေးတယ်
။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံဘက်ဆန်းကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးလာတဲ့ဒုက္ခသည်6သိန်းလောက်ရှိပြီးတော့အရင်ကတည်းကရှိနေတဲ့ဒုက္ခသည်တွေနဲ့ပါဆိုရင်စုစုပေါင်းဒုက္ခသည်ဦးရေဟာ8သိန်းကျော်လောက်ရှိလာတယ်လို့ဒုက္ခသည်ရေဆောင်ရွက်နေသူတွေကပြောပါတယ်။ဒီလူတွေအတွက်အသေးအမွှားဖျားနာမှုတွေကနေအသက်လူခွဲစိတ်ကူတာရတဲ့အထိလိုအပ်တဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုတွေပေးနိုင်ဖို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ကဒုက္ခသည်စခန်းရဲ့အပြင်ဘက်မှာယာယီဆေးရုံစောက်ပြီးတော့ကုသမှုတွေပေးနေတာပါဒီဆေးရုံမှာလူနာ 1,500 နီးပါးကိုကုသပေးခဲ့ပြီးပြီလို့ဆရာဝန်တွေကပြောပါတယ်
We have treated 1,478 patients in the outpatient department.
ပြင်ပလူနာဌာနမှာလူနာ1,428ယောက်ကိုကျွန်တော်တို့ကုသပေးခဲ့ပါတယ်အားလုံးမဟုတ်ပေမဲ့တော်တော်များများကဖျားနာနေတဲ့သူတွေပါခွဲစိတ်ကုသပေးခဲ့တဲ့လူနာကတော့18ယောက်ရှိပါတယ်အများစုကအသက်လူပြီးခွဲစိတ်ခဲ့ရတာပါ
And we have seen in the antenatal care about 20 or
30လောက်ကိုဝင်ဆောင်ချိန်မှာဖြစ်တဲ့ဆောင်ရှားမှုတွေပေးခဲ့ရပါတယ်မွေးဖွားပြီးတဲ့နောက်ပိုင်းမှာမိရဲ့ရောဂါဖြစ်နေတဲ့လူနာတွေလည်းရှိပါတယ်ကလေးမွေးပေးတဲ့နေရာမှာတော့အခက်အခဲတွေရှိနေတော့မှာပဲ
။နိုင်ငံတကာကြက်ချင်ဒီအဖွဲ့မှာအလုပ်လုပ်နေကြတဲ့ဆရာဝန်တချို့ကပြောသွားတာပါ။ဒုက္ခတဲ့တိမ့်တဲ့ချီအတွက်ဂရင်နီယာ30သာဆက်နေစေယုံသာရှိတယ်လို့အာဟာရပြတ်တောက်မှုနဲ့အိမ်သာအလုံလောက်မရှိတာတွေကြောင့်လဲနောက်ဆက်တွဲကျန်းမာရေးဆိုင်ရာပြဿနာတွေအများကြီးထပ်ပြီးဖြစ်လာနိုင်တယ်လို့ဆေးဘက်ဆိုင်ရာအကူအညီပေးရေးဝန်ထမ်းတွေကသတိပေးပြောဆိုနေကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအစံဖက်အဖွဲ့အာစာကလုံခြုံရေးကိစ္စကံအများပြားကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေဆောင်ရွက်ရမှာလူခွေရေးချိုးဖောက်မှုတွေကြကြပြက်ပြက်ဖြစ်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်တိမ့်တဲ့ချီအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ရတယ်လို့တဟာလူမျိုးတုံးတုတ်တင်ရှင်းလင်းရာရောက်တဲ့ဆိုပြီးတော့လည်းနိုင်ငံတကာလူခွေရေးအဖွဲ့တွေနဲ့အနောက်နိုင်ငံအစိုးရတွေကဝေဖန်ပြောဆိုနေကြပါတယ်ရှင်
နေစံဖြတ်ကျော်တင်းဆောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ကမ္ဘာ့ကြက်ချင်ဒီအဖွဲ့ရဲ့သဘောထားကိုမတ်ခင်ဖြူတွေးပြောပြခဲ့တာပါဒီလိုနိုင်ငံကပြောဆိုဝေမျှမှုတွေရှိနေခြင်းမှာရခိုင်ပြည်နယ်မြောက်ပိုင်းမှာနေမြေအခြေအနေတည်ငြိမ်လာပြီလို့ဆိုပြီးနေမြေရှင်းလင်းလုပ်ခဲ့တဲ့စစ်ကြောင်းတချို့ကိုဘူးတီတော်မောင်းတော်ဒေသကနေရုတ်သိမ်းမယ်လို့တက်မတော်ကကြေညာလိုက်ပါတယ် တမရော်ဘောနိုင်ငံကဖီအားတွေရှိလာခြင်းမှာအခုလိုစစ်ကြောင်းတချို့ကိုပြန်လဲရုပ်သိမ်းဖို့လှုပ်လာတယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြပါမယ်
ရခိုင်ပြည်နယ်ဗိုလ်တီတောင်မောင်တော်ဒေသမှာဩဂုတ်လ25ရက်နေ့ကအကြမ်းဖက်သမားတွေကလုံခြုံရေးစခန်း30ကိုတချိန်နဲ့တပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်တမ်ရော်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့ပါတယ်စက်တင်ဘာလ5ရက်နေ့နောက်ပိုင်းမှာထိတွေ့တိုက်ခိုက်တာတွေညှော်နေလာပြီးအခုအခါနေမြေတည်ငြိမ်အေးချမ်းမှုအတန်အသင့်ရလာတာကြောင့်တမ်ရော်တပ်ရင်းတပ်ဖွဲ့တချို့ကိုဗိုလ်တီတောင်မောင်တော်စစ်စင်ရေးနေမြေကနေရုတ်သိမ်းပြီးစစ်တွေမြို့မှာအရန်အင်အားဖြင့်စုဖွဲ့ထားရှိကြောင်းတမ်ရော်ကအော်တိုဘာလ25ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့တဲ့ဒေသကတပ်အင်အားတွေရုတ်သိမ်းသွားတာကြောင့်ဒေသခံတွေဟာလုံခြုံရေးအတွက်စိုးရိမ်နေကြောင်းကိုင်းကြီးရခိုင်ရွာကဒေသခံတဦးကအခုလိုပြောပါတယ
်ကိုကိုနဲ့တုံးတုံးတော့ပြန်ရုတ်သိမ်းရပါတယ်ခင်ဗျာရဝေးတပတ်ကျစုရေးကဖော်လို့ရှိပါတယ်ခင်ဗျာကျွန်တော်တို့ကတော့သူ့ရဲ့ထောက်ထားမှုတွေရှိတာပေါ့တိတိမင်းကြီးရှိရင်များတော့အဖြစ်သူတို့ကနေပြီးတော့ဒီလိုချိန်မွေးဝင်ရောက်တိုက်ခိုက်နိုင်တဲ့အနေအထားတော့ရှိတာပေါ့
ဒီလ22ရက်နေ့ကလည်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်စီယိုအနီးမှာအကြမ်းဖက်သမားတွေကတနက်နေ့ပြစ်ခတ်တာကြောင့်မောင်တော်မျိုးနဲ့အောင်တပြေကြီးရွာကဒိုင်းနဲ့အမျိုးသား2ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ဩဂုတ်လအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတလာနီးပါးအကြာမှာနေရက်ဒေသကနေတင်းရှောင်ခဲ့တဲ့ရခိုင်နဲ့အခြားတိုင်းသားတွေအတော်များများဟာနေရက်ပြန်ခဲ့ပါတယ်။ဒါပေမဲ့ဟိန္ဒူဘာသာဝင်တွေကတော့နေရက်မပြန်ရဲပဲရှိနေစေဖြစ်ပါတယ်။လက်ရှိအခြေအနေကိုဟိန္ဒူလူမှုရေးအသင်းအဖွဲ့ခေါင်းဆောင်ဦးနီမောက
မွတ်စလီရဲကနောက်ပြန်တိုင်းနေပါညာရယ်ဟောလာဟောလာဖြစ်ရတယ်လေကျွန်တော်တို့ကလည်းလို့ဟောလာဟောလာပြရားလို့ဆိုနေနေကြပါ
ဟိန္ဒူဘာသာဝင်တွေဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားစဉ်ကမောင်တော်မျိုးမှာ6ယောက်အသက်ခံရတယ်လို့ခမောင်းစိတ်မျိုးအနီးရဲဘော်ကြကြေးရွာမှာလည်း55ယောက်တပ်ဖြတ်ခံရပြီးလူ90ကျော်ပျောက်ဆုံးနေဆဲဖြစ်ပါတယ်ပျောက်ဆုံးသူတွေဟာတပ်ဖြတ်ခံရပြီးချောင်းရီမှာမျောလိုက်တယ်လို့ယူဆကြောင်းလဲဦးနီမောကပြောပါတယ်2019ခုနှစ်ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုပြီးလုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းတဲ့နောက်မှာအစ္စလမ်ဘာသာဝင်6သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ဒီလိုလူသိမ်းနဲ့ချီပြီးတိမ်းရှောင်ခဲ့တဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်စစ်စင်ရေးတွေကိုအ мян ဆုံးရပ်ဆိုင်းရေးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံရေးတောင်းဆိုချက်တွေအပါအဝင်ဆုံးဖြတ်ချက်မူကြမ်းကိုအခုရက်ပိုင်းကပဲအဖွဲ့ဝင်နိုင်ငံတွေကိုဖြန့်ဝေထားပါတယ်ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကရခိုင်ပြည်နယ်မြောက်ပိုင်းကနေလုံခြုံရေးတပ်ဖွဲ့ဝင်တွေရုတ်သိမ်းတဲ့အပေါ်မှာအခုလိုတုံ့တက်ပါတယ်
။အဲလိုတပ်မတော်တစ်ခုစစ်တပ်တစ်ခုရဲ့ဆုတ်အတက်ဆိုတာမျိုးကိုတရားဝင်ကြီးညာတယ်ဆိုပြီးကောဟုတ်လားဒီမှာလည်းအကြောင်းတစ်ခုရှိမှာပေါ့။ဟိုတပ်တစ်ခုရဲ့လုံခြုံမှုကြီးရဆိုတဲ့အပိုင်းမှာနော်ဒီကာကွယ်ရေးအမြင်ရဲ့လုံခြုံရေးအမြင်ရဲ့ပါလိမ့်မယ်။ကာကွယ်ရေးအမြင်ရဒီဆုတ်ရင်လည်းဆုတ်လိမ့်မယ်။ဒီလုံခြုံရေးအမြင်ရဒီမှာလက်ကံလေးကိုကြံခဲ့မှာပေါ့အဲဒီဒေတာလုံခြုံမှုကိုပေးနိုင်တဲ့အဖွဲ့အစည်းများရဲ့ဟိုဒါနေရာယူမှုကလည်းရှိနိုင်တာပေါ့ကျွန်တော်တို့မြန်မာကစစ်ပြေဆိုတာအားလုံးပကူလက်နာမိနေလေ
တက်တွေရုပ်သိမ်းတာဟာနိုင်ငံတကာရဲ့ဖိအားနဲ့လည်းသက်ဆိုင်နိုင်ကြောင်းဆက်ပြောပါတယ
်ကျွန်တော်တို့ရဲ့ breaking ရဲ့အခုပြင်ပြည့်ပို့ပြာနောက်အမေရိကန်ကလည်းပါညာပါညာအားလုံးရဲ့ပြစ်မှတ်ကဒီကောင်ဆန်းစစ်ကြီးတို့ရဲ့အစိုးရမှုကြီးပြာဘယ်လိုမျိုးကြီးမင်းအောင်လည်းရဲ့တက်ကိုဖြစ်နေတာကိုအဲ့လိုတကွချစ်တကွချင်းဒီခင်းချင်းပြအောင်လုပ်လာရေဆိုတော့ကျွန်တော်တို့လည်းတဘောပေါက်တယ်။ဒါကျွန်တော်တို့အားလုံးတဘောပေါက်နေကြတာပြီလေ။အဲ့တော့အဲခုနပြောသလိုပေါ့ကျွန်တော်တို့ကပိုနည်းနည်းနည်းပြေးမှာပေါ့ပုတ်လာ။အဲကျွန်တော်တို့ကလည်းပိုပြီးတော့နော်ဒီလက်ရှိစီးရဲလက်ချမှုကနိုင်ငံတကာဖိအားတွေကိုသူတို့ပို့ပြီးမှာပေါ့
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေတင်းချီပြီးထွက်ပြေးရတာဟာရခိုင်ပြည်နယ်မြောက်ပိုင်းနေမြေရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းစိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးတမ်ရော်နဲ့တမ်ရော်ကြီးကဲတွေအပေါ်အမေရိကန်နဲ့ဥရောပသမဂ္ဂကအရေးယူဒဏ်ခတ်မှုတွေကိုစတင်လှုပ်ဆောင်နေပါတယ်။ပြစ်မှတ်ထားဒဏ်ခတ်မှုတွေလုပ်ဖို့လည်းအမေရိကန်အစိုးရကစဉ်းစားနေပါတယ်
။ VOA သတင်းတော့ကိုမိုးစောရဲ့သတင်းပေးပို့ချက်ပါခင်ဗျာ။ရခိုင်ပြည်ပကကြောင့်မြန်မာစစ်တပ်တောင်ဝန်ရှိသူတွေကိုပြစ်မှတ်ထားပြီးနိုင်ငံကကဒဏ်ခတ်ပိတ်ဆို့မှုတွေလှုပ်လာပါတယ်ဒီဒဏ်ခတ်ပိတ်ဆို့မှုတွေဟာမြန်မာဒီမိုကရေစီအပြောင်းအလဲအတွက်အထောက်အကူဖြစ်စေမလားထိခိုက်စေမလားဆိုတာကိုလာမယ့်စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ဂျာတာပရိနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနုမီတာ25 kHz 11965လိုင်းနုမီတာ32 kHz 9323ညလိုင်းနုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တင်ဆက်မှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒါကိုကျွန်တော်တို့ကဘလို့ပုံမှန်နဲ့ရည်ရွယ်ရမလဲဆိုတာကျွန်တော်ဥပဒေချုပ်ကိုတိုင်းတင်တယ်။တိုင်းပြီးတော့ဒီကျွန်တော်တို့ကကက်ဘိနက်ဖွဲ့ဆုံးဖြတ်ပြီးတော့ခန်းခန်းကသာသနာညွှန်းနှိုင်းချက်ကို195ရက်ခန့်ချီ
မုံမီနဲ့မပွဲလို့ရိုက်သွားတဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့မုံမီနဲ့အစိုးရကဘယ်လိုမျိုးအရေးယူဆောင်ရွက်မှုတွေရှိနေသလဲဆိုတာကိုနောက်ပိုင်းတိုင်းရင်သတင်းလွှာမှာနားဆင်ရပါမယ်ခင်ဗျာ။အခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာAutism ခေါ်ပေါင်းသစ်ဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂအကြောင်းအပိုင်းတစ်ကိုတင်ပြထားပါတယ်။ကလေးဘွားကစဖြစ်တဲ့ဒီပေါင်းသစ်ဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂဟာမြန်မာနိုင်ငံမှာတဖြည်းဖြည်းပိုအတွေ့များလာပြီးယောဂမပြင်းထန်မီကြိုတင်ကာကွယ်သင့်တယ်လို့ကလေးကျန်းမာရေးပညာရှင်တွေကသုံးသပ်ကြပါတယ်။ဒီအကြောင်းရန်ကုန်ကလေးဆေးရုံကြီးကကလေးအုံနှောက်အာယုံကျော်အထူးကဒေါက်တာအေးမြမင်းအေးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
โอเคดร.อี้มะมินครับကျွန်တော်တို့ဒီ autism လို့ခေါ်တဲ့ဒီကလေးငယ်ဘဝကနေစဖြစ်လာတဲ့ဒီပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂနဲ့ဒီဝတ်သက်ကာကွယ်ဆေးထိုးတာနဲ့မပတ်သက်ဘူးဆိုတာကိုကျွန်တော်တို့သက်သေပြခဲ့ပြီးတဲ့အကြောင်းတွေကိုပြောပြပြီးမှဒီတစ်ခေါက်တော့ဒီ autism ယောဂဖြစ်ရခြင်းနဲ့အဲ့ဒီယောဂအကြောင်းလေးကိုပြောဖို့စီစဉ်ထားပါတယ်အဲ့ဒီတော့ဒီ autism ယောဂဆိုတာဘယ်လိုမျိုးဆိုတာလေးကိုရှင်းပြပြီးတော့ဒီဖြစ်နေတဲ့အနေအထားဘယ်လောက်ရှိလဲဆိုတာပါဆက်ရှင်းပြပေးပါလားဆရာမကြီး
ကလေးတွေမှာအခုဖြစ်တယ်လို့လူတွေသိလာကြတဲ့ autism ယောဂလို့ခေါ်ရင်လည်းရတယ်ပေါ့နော်ဒါပေမဲ့ကျမတို့ကတော့ဒါကိုတခြားသောကလေးစားတွေမကောင်းဘူးဖြစ်နေတဲ့ယောဂတွေနဲ့အထည်လွဲမှာဆိုလို့ဒါကလေးတွေမှာအခုဖြစ်တတ်တဲ့ပေါင်းသင်းဆက်ဆံရေးနဲ့ပတ်သက်ပြီးပုံမှန်မဖြစ်တတ်တဲ့အနေအထားလေးတစ်ခုလို့ပဲရင်းသေးချင်ပါတယ်ကျမတို့လူနာတွေကိုအဲ့လိုပဲရှင်းပြလေးရှိပါတယ်ယောဂဖြစ်တဲ့အနေအထားကိုပြောရရင်တော့ကျမတို့ကလည်းအမြဲတမ်းဒီပါလောက်ဒီလိုကလေးတွေကိုလက်ခံပြီးတော့မှအဲ့တော့ကြီးရှုပေးနေရတဲ့ဆိုတဲ့အတွက်ကြောင့်ကျမတို့အဖို့ကတော့တဖြည်းဖြည်းပိုပြီးများလာတယ်လို့ခံစားမိပါတယ်ဒီလိုမျိုးတဖြည်းဖြည်းများလာတာကတော့ဒီကလေးတွေမှာဖြစ်တတ်တဲ့ autism ဆိုတဲ့အကြောင်းကိုလည်းပဲဒီပါတွေအနေနဲ့ဆရာဝန်တွေအနေနဲ့ကပိုပြီးသတိထားမိလာကြတယ်ပိုပြီးသိလာတဲ့အတွက်ကျမတို့ဒီကိုလွှဲပေးတဲ့အတွက်လည်းပိုပြီးများများတွေ့ရတယ်လို့ထင်ပါတယ်နောက်တစ်ခုကတော့ပြောင်းလဲလာတဲ့လူနေမှုစနစ်ပေါ့နော်အဲမိသားစုတွေကအလုံးမိသားပေါ့အထူးဖြစ်အဖေရောအမေရောပေါ့အလုံးထွက်ပြီးတော့လုံးရတဲ့ကလေးတွေနဲ့အတူတူချိန်ပေးပကားပြောတာဆော့ပေးတာအချိန်ပေးနိုင်တာကနည်းသွားပါတယ်အဲ့တော့ကျမမြင်တာကတော့ကလေးတွေအတွက်ပေါ့နော်ဟိုမိဘတွေနဲ့ဆက်လဲတကင်းနေတာနဲ့နွေးနွေးထွေးထွေးနေတာဟာဒီလိုအခြေအနေမျိုးတွေကိုသိပြီးတော့မဖြစ်စီပေါ့เนา
ะ now ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီခုနကမိသားစုနဲ့ဒီဖက်လဲတကင်းမနေနိုင်တဲ့အပေါ်မှာပေါ့เนาะဒီဖြစ်နိုင်တဲ့အနေအထားတစ်ခုအပြင်တခြားဆရာမကြီးဒီယောဂါကိုဖြစ်စေနိုင်တဲ့ဒါမှမဟုတ်ရှင်လဲဒီယောဂါဖြစ်ဖို့အန္တရာယ်ဖြစ်စေနိုင်တဲ့အချက်တွေရှိသေးလားဆရာမ
ပြောရရင်တော့ဒီပိဋိထကဘာမှယောဂါအခံမရှိဘဲနဲ့ဖြစ်တဲ့ autism ကိုကျမတို့က primary autism လို့ခေါ်ပါတယ်နောက်ကွယ်မှာယောဂအခြေခံတစ်ခုခုထပ်ပြောတော့မှရှိပြီးအဲယောဂရဲ့နောက်ဆက်တွဲအနေနဲ့ဒီလိုလက္ခဏာမျိုးတွေနဲ့တွဲပေါ်လာတယ်ဆိုလို့ရှိရင် secondary autism လို့ခေါ်ပါတယ်အဲတော့ primary autism ဆိုတာကတော့များသောအားဖြင့်သူ့ရဲ့ဗီဇအရပဝင်းကျင်အရဖြစ်လာတဲ့ autism ရှိပါတယ်အဲလို primary autism မျိုးမှာဆိုလို့ရှိရင်သူ့ရဲ့ပဝင်းကျင်ကမာမိကနှစ်ပါးကိုယ်တိုင်ကသူ့ရဲ့မောင်နှမကြီးကိုယ်တိုင်က autism လို့သတ်မှတ်ရတော့လက္ခဏာတော်တော်များများရှိရဲ့ဆိုရင်တော့ Elo Kalimuri Maha, Guru Gurangere, Odesin, Tamaluya Kangong Pumia, Bosia. Mibaya, Guru Gurama, they Mapura, Elo Kalule, they Mapio Hupo, no, so tomorrow. Elo Pawinjin or Pisa or Lu Yusaba, a primary Odesin, so it's not. Secondary Odesin, Naro, the Kadali Jalushi, Maruna Male, Duyara, Miaba, and Kesay Sin the Lumuri. Now, the Kadali, the two nine and Mara or Marguerite, a safe in the Lumuri. เอลูမျိုးပေါ့เนาะဒါပဝင်းကျင်ရဲ့ဒီကျမ်းမာရေကိုထိခိုက်စေနိုင်တယ်ကိစ္စတွေကနေပြီးတော့မှသွားပြီးတော့အုံနောက်ဒီအာယုံကြောဒီမှာပါဝင်ဖွဲ့စီရဲ့စိတ်ပိုင်းလေးတွေဖြစ်ပေါ်ဖို့အတွက်ကိုနောက်ဆက်သွားပြီးတဲ့အတွက်ဒီဆက်အုံနောက်ဖွင့်ပြအာယုံကြောဖွင့်ပြမှုရေအကုန်လုံးကိုထိခိုက်သွားတဲ့အတွက်သူတို့မှာဉာဏ်ကြီးလဲနေနေခဏပြောလို့
အောက်မှအတိုင်းလုံးနိုင်တဲ့အခါမှာဒီအုံနောက်ရဲ့ဆက်သွယ်ချက်တွေမှာလည်းပဲအားနည်းသွားတဲ့အတွက်အဲ့လိုမျိုးယောဂအခြေခံရှိတဲ့ကလေးတွေမှာလည်းပဲဒီအော်ဒီဇင်ရဲ့လက္ခဏာလေးတွေလိုမျိုးတွေ့ရတတ်တယ်။နောက်အတက်ယောဂလိုမျိုးလေးတွေနဲ့တွဲပြီးတော့လည်းလာတတ်တယ်ပေါ့နော်။ဟုတ်ကဲ့ဆရာမကြီး။မဖြစ်အောင်ကာကွယ်နိုင်တဲ့အနေထားရောဘယ်လိုရှိလဲ။ခုနကကျမတို့ပြောသလိုမျိုးပေါ့နော်။
နော်ကိုယ့်ရဲ့ကလေးတွေနဲ့စကားပြောဆိုပြီးတာနည်းနည်းထွေထွေသူတို့နဲ့ညီပြီးတယ်စော့ပြီးတယ်ဒါတွေကတော့အထောက်အကူဖြစ်ပါတယ်ဒါပေမဲ့ဒါတွေကတော့တရားရဂိုင်းနှုံးကာကွယ်နိုင်တယ်လို့တော့ကျမကမပြောလို့ပါဘူးအဲ့တော့အဲ့လိုမျိုးမိသားစုနဲ့အချိန်ပေးနေခြင်းအားဖြင့်လည်းမတင်ကားစရာကောင်းတဲ့လက္ခဏာလေးတွေ့လာမယ်ဆိုလို့ရှိရင်လည်းပြည်ကျွမ်းနာလေတဲ့သူတွေနဲ့တိုင်ပင်ပြီးတော့မှမလုပ်တင်တယ်လေဆိုတဲ့ကိစ္စကိုဆွေးနွေးပြီးစောစောစီစီလုပ်ပေးခြင်းအားဖြင့်ဒါဆိုကျမတို့က autism ကို autism spectrum disorder လို့ခေါ်ပါတယ်အပြည့်အစုံကဆိုလိုချင်တာကတော့လက္ခဏာနည်းနည်းပါးပါးပဲရှိရကလေးတွေရမယ်ပြောတော့မှတကယ်ကိုကြည့်သာသာနဲ့ပြင်းပြင်းထန်ထန်လက္ခဏာရှိရကလေးတွေအထိပါဝင်နိုင်တယ်ပေါ့အဲ့တော့ခုနကပြောလို့မျိုးလက္ခဏာလေးတွေကိုနည်းနည်းပါးပါးအနည်းချင်းတော့စာတွေ့ရပဲဖြစ်ဖြစ်ခုနကပုံပြီးသတိထားပြီးကလေးတွေနဲ့အဲဒီကတည်းကနေဒီနဲ့သူတို့လှုံ့ဆော်ရတဲ့အနေနဲ့ဒီစကားကြီးပြောပြီးမယ်စော့ပြီးမယ်အဲ့တော့ကိုကိုတိုင်ကိုတက်သမျှလုံးလို့အဆင်မပြေဘူးခုနကပြောလို့နားလေတဲ့ဒီစီခေါ်ပါမယ်ဆိုရင်တော့သူတို့ကတော့ဒီလိုမျိုးကလေးတွေကိုလေ့ကျင့်ပေးနေတဲ့အဲကျောင်းကလေးတွေဆရာကြီးဒီကိုသူတို့ကညွှန်ပြပေးနိုင်ပါတယ်အဲ့ဒီကျောင်းကြီးနဲ့ဒီဆရာကြီးရဲ့အကူအညီနဲ့မိဘရဲ့အကူအညီနဲ့ဆိုလို့ရှိတော့အဲ့လိုတချို့ယောဂလက္ခဏာနည်းနည်းပါးပါးပဲရှိရကလေးတွေဆိုလို့ရှိရင်ငြင်းငြင်းတိုးတက်ပါတယ်ပုံမှန်အကြောင်းဒီမှာတော့မှလိုက်နိုင်တယ်ပေါ့နော်စာပင်နိုင်တယ်ဘာလို့လဲဒီလို primary autism ဆိုရင် intelligent အင်းရဲ့အပိုင်းကသူတို့မှာပြဿနာမဟုတ်ပါဘူးသူတို့နဲ့ကိုယ်နဲ့ဆက်သွယ်တဲ့အဥ္စာကထူးခြားနေတဲ့အတွက်ကြောင့်ကိုကလည်းသူတို့နားလေလောက်အောင်မဆက်သွယ်တတ်ဘူးသူတို့ကလည်းကိုနားလေအောင်ပြန်ပြီးဆက်သွယ်တတ်ဘူးအဲ့ဒီလိုမျိုးgap ဖြစ်နေတာမျိုးဆိုတော့ခုနအကြောင်းညီမှာတွားပြီးတော့မှ training လေးယူမယ်။နောက်ခုနလိုလေ့ကျင့်သင်ကြားလိုက်မယ်ဆိုရင်အဲ့ဒီ gap ကြီးကဂျာထဲမှာနည်းသွားမယ်ပေါ့။နည်းသွားလို့ရှိရင်ခုနလို mainstream school ကိုသူတို့တွားတဲ့အခါမှာလေအဲ့ဒီကြံစည်လေးမရှိတော့ဘူးပေါ့နော်။ဒါဆိုတော့အကြောင်းကကလေးတွေကပညာနဲ့မတူပဲ꽌ပြားနေရင်တခြားသောကိစ္စတွေပညာဝင်လာနိုင်တယ်။အဲ့လိုဝင်လာလို့ရှိရင်เจ้าหนีผู้กิษาผู้ขัดแค้นตัวไปนะเนาะ
โอเคเจ๊ซูมายจิมาเลยเซมา
อูเวมินซีซั่นทุ่งล้วนเนี่ยจ้ํามายีซีซั่นบีมาတော့อูหงคินရဲ့မြန်မာยีသုံးသက်ချက်ကိုနားဆင်ရပါမယ်ရခိုင်ပြည်နယ်ဟာကဘာကအစိတ်ဝင်စားတဲ့နေရာတစ်ခုဖြစ်လာပါတယ်အစင်းရဲဆုံးဒေသမှာပြည်ပကပြင်းထန်တာမို့ပြဿနာဖြေရှင်းနိုင်မှုကိုသာအဓိကထားကြပါတယ်ဒါပေမဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်နှစ်ပေါင်းများစွာကြာမြင့်နိုင်ကြောင်းဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ
်မြန်မာနိုင်ငံရဲ့ဒုတိယအစင်းအဆုံးဖြစ်တဲ့ရခိုင်ပြည်နယ်အကြောင်းအဗမီဒီယာတွေစိတ်ဝင်စားနေကြပါတယ်ဘင်္ဂလီအနွယ်ဝင်အများအပြားထွက်ခွာမှုနဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်ကိုလူသိများနေပါတယ်တပီလုံးမှာစင်ရသာဥယျာဉ်40ရာခိုင်နှုန်းရှိတယ်လို့ခန့်မှန်းပြီးရခိုင်ပြည်နယ်မှာတော့80ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်တပီလုံးမှာစင်ရသာဥယျာဉ်ကျဆင်းလာချိန်မှာရခိုင်ပြည်နယ်မှာတော့တိုးပွားနေပါတယ်ရခိုင်ပြည်နယ်သားတအူးရဲ့တနှစ်ဝင်ငွေဟာမ မြန်မာနိုင်ငံသားတဦးရတဲ့တနေ့ဝင်ဝင်ရဲ့တဝက်တောင်မရှိဘူးလို့သိရပါတယ်ရခိုင်မှာလူဦးရေ3,000-3,000ရှိပါတယ်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဟာရခိုင်ပြည်တဲ့လေးစားသာကျယ်ဝန်းပေမဲ့လူဦးရေက165,000ရှိပါတယ်ရခိုင်ပြည်နယ်ကဥပဒေမဲ့ဝင်ရောက်မှုမွတ်စလင်မှမွေးဖွားနှုန်းမြင့်မားမှုလူငယ်တွေနိုင်ငံသားမှအလုပ်လုပ်မှုစတာတို့ကြောင့်ရခိုင်ပြည်နယ်မှာဒေသခံဥယျာဉ်နေပါနေပုံရပါတယ်မွတ်စလင်ဥယျာဉ်30ရာခိုင်နှုန်းရှိတယ်လို့ဆိုပေမဲ့မောင်းတော်မှာတော့90ရာခိုင်နှုန်းဟာမွတ်စလင်ဖြစ်နေပါတယ်ဒါကြောင့်စည်ရင်နွမ်ဘာပြည်ပြိပခတ်ပြင်းထန်တဲ့နေရာကိုဖွံ့ဖြိုးအောင်လုပ်ရမှာအခက်အခဲတွေအများကြီးရှိနိုင်ပါတယ
်ရခိုင်ပြည်နယ်ရဲ့နိုင်ငံရေးနဲ့အုပ်ချုပ်ရေးဆိုင်ရာရေရှည်ပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်ဒီကိစ္စဟာတဖြည်းဖြည်းချင်းလှုပ်ယူရမှာဖြစ်လို့နှစ်ပေါင်းအတော်ကြာမှဖြည့်ရှင်းနိုင်မဲ့သဘောရှိပါတယ်။လောလောဆယ်မှာတော့လူသားချင်းစာနာတဲ့ထောက်ပံ့ကူညီမှုပေးနိုင်ဖို့ကသာအရေးကြီးနေပုံရပါတယ်။ရခိုင်တိုင်းရင်းသားဟာရခိုင်ပြည်နယ်မှာလူနည်းစုဖြစ်လာလိမ့်မယ်ဆိုတဲ့စိုးရိမ်စိတ်ဟာလည်းလူမျိုးရေးနဲ့ဘာသာရေးပြဿနာကိုတအုံနှွေးနှွေးဖြစ်စေပါတယ်။မွတ်စလင်နဲ့ရခိုင်လူအဖွဲ့အစည်းကြားမှာလူမှုရေးယဉ်ကျေးမှုနဲ့ဘာသာရေးကျင့်စဉ်ဓလေ့တွေကွဲပြားခြားနားတာကလည်းရင်ကြားစိတ်ရေးကိုခက်ခဲစေပါတယ်။ဒါကြောင့်မို့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်မှာကုလသမဂ္ဂဟာမပါလို့မဖြစ်ပဲအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတယ်လို့ယူဆကြပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာတည်ငြိမ်နေတာမဟုတ်ပါဘူး။အစိုးရနဲ့လက်တွဲလုပ်သူကမွတ်စလင်လက်နက်ကိုင်ကရန်လုံနေစေဖြစ်ပါတယ်။အခြားခရိုင်တွေမှာအကြမ်းဖက်မှုမရှိသေးပေမဲ့ပြည်နယ်တစ်ခုလုံးကြီးလန့်စားစားဖြစ်နေပါတယ်။လူအဖွဲ့အစည်းအချင်းချင်းကွာဟမှုကြီးမားလာလေလေအားလုံးလက်ခံနိုင်မဲ့နိုင်ငံရေးအဖြေရှာနိုင်ဖို့ခက်ခဲလေလေဖြစ်လာတယ်လို့အာဏန်ကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။2012လူမျိုးရေးအထူးဂရုနောက်ပိုင်းယုံကြည်မှုတိဆောက်ရတာခက်ခဲလာတဲ့အတွက်ကူးတန်းရောင်းဝယ်ရေးကျဆင်းလာပါတယ်။ချုပ်ချယ်ခံရတဲ့မွတ်စလင်စီးပွားရေးလုပ်ငန်းတွေများလေလေအစိုးရဝန်ထမ်းကိုလက်ထုံးမှုများလေလေဖြစ်ပါတယ်လူငန်းခံရမကောင်းလို့ရခိုင်ပြည်နယ်ကထွက်ခွာတဲ့အလုပ်သမားတွေလည်းများပြားလာပါတယ
်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးဆုံးဖြတ်တဲ့အခါမှာဒေသခံတွေအကျိုးအမြတ်ခံစားနိုင်အောင်လုပ်ဖို့အစိုးရကအာဏာကော်မရှင်ကအကြံပေးထားပါတယ်ကြောက်ပြူအထူးစည်းဝါးရေးဇုံရဲ့အကျိုးသက်ရောက်မှုအလုံးကိုလေ့လာပြီးပြည်နယ်စည်းဝါးရေးကဏ္ဍတွေခံစားရမယ့်ကောင်းကျိုးဆိုးပစ်တွေကိုသုံးသပ်ဖို့ဗဟိုအစိုးရကိုတိုက်တွန်းထားပါတယ်ရခိုင်ပြည်နယ်မှာလိုအပ်တဲ့လုံသားအင်အားကိုသိရှိနိုင်အောင်စစ်တမ်းကောက်ယူဖို့လည်းအကြံပေးထားပါတယ်။ကုန်းလန်းရေလန်းလျှက်စစ်ဓာတ်အားစတဲ့အခြေခံအဆောက်အုံတွေမှာပိုမိုရင်းနှီးမြှုပ်နှံဖို့နဲ့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးအောင်လှုပ်ဆောင်ဖို့အစိုးရကိုတိုက်တွန်းထားပါတယ်။ခင်မီစိုက်ပျိုးရေးလုပ်ငန်းမျိုးစဘာကောင်းမွန်ရေးနဲ့စက်မှုလေယာမှာလေသမားကိုပညာပေးရမယ်လို့ဆိုပါတယ်
ရခိုင်ပြည်နယ်ဖွံ့ဖြိုးရေးမှာဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးကောင်းမွန်ဖို့အရေးကြီးပါတယ်။အခြေခံအဆောက်အုံတည်ဆောက်ရေး၊ဂုဏ်သွယ်ရေး၊လူဝင်မှုကြီးကြပ်ရေး၊ဒုက္ခသည်နေရာချထားရေး၊လူကုန်ကူးမှုနဲ့မွေးရေးမောင်းကူးမှုတိုက်ဖျက်ရေး၊အကြမ်းဖက်မှုတိုက်ဖျက်ရေး၊နေဆက်လုံခြုံရေးစတာတွေဟာဘင်္ဂလားဒေ့ရှ်နဲ့လက်တွဲလုပ်ကံရမယ့်လုပ်ငန်းတွေဖြစ်ပါတယ်။ဒါပေမဲ့နေဆက်ရေးရာမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာအမြင်ချင်းကွဲပြားပါတယ်။ဒါလို့အမြင်ချင်းအယူအဆချင်းကွဲပြားခြားနားတာကိုတွဲဆုံဆွေးနွေးတဲ့နည်းနဲ့ဖြည့်ရှင်းသင့်တယ်လို့အာဏာကော်မရှင်ကဆိုပါတယ်ဘင်္ဂလားဒေ့ရှ်နဲ့ကုန်းတွဲနိုင်ဖို့အတွက်မောင်တော်စီးပွားရေးဇုံတည်ဆောက်ဖို့စီစဉ်နေကြောင်းစက်တင်ဘာ1ရက်နေ့ထုတ်မြန်မာတိုင်းမှာဖော်ပြပါတယ်မောင်တော်မြို့နယ်ကရင်ချောင်းကမ်းပါဒေသကမြေအေကတရားမှာကုန်းတွဲရင်းနဲ့ကုန်းထုတ်လုပ်ရေးဇုံကိုအစိုးရနဲ့ပုဂ္ဂလိကတို့လက်တွဲတည်ဆောက်မယ်စီမံကိန်းဖြစ်ပါတယ်လေယာထုတ်ကုန်တဲ့ရေဆွဲပစ္စည်းကိုမောင်တော်ကတင်ပို့တာရှိခဲ့ပြီးမဲ့ဘင်္ဂလားဒေ့ရှ်ကတင်သွင်းတာမျိုးမရှိသေးပါဘူး။ဒါကြောင့်မောင်တော်စီးပွားရေးဇုံဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုတိုင်တာမြက်ဗတိကျင်းဖြစ်လာမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ဦးအောင်ကင်းရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်းအခြေစိုက် BNI 10သားတွေကအစီအစဉ်ထုတ်လွှင့်တာပါ
စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းလုံသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ UNFC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့တက်နေရပြန်လည်ထထားရေးနဲ့ပတ်သက်ပြီးတော့ဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာအကြမ်းဖက်အဖွဲ့တွေကနေလုံခြံခဲ့လို့မောင်နှမမျိုးနဲ့အောင်တပြည်ကျေးရွာကဒိုင်းနက်အမျိုးသား2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့မွန်ပြည်နယ်တထုံမြို့နယ်အလန်တရာသာသနာနယ်မြေအတွင်းကအလန်တရာဆရာတော်ဝန်စားသူလို့ပြောဆိုနေကြတဲ့ခွန်တန်ခေါ်ဇလရဲ့သာသနာညွန်းနှွမ်းစီတဲ့ပြုမှုလှုပ်ဆောင်နေတဲ့အပေါ်မွန်ပြည်နယ်အစိုးရအဖွဲ့နဲ့အမျိုးသမီးအဖွဲ့တွေကနေဘလို့အမြင်ရှိနေကြတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့တရမတ်အကြိမ်မြောက်ဆွေးနွေးမှုအပြီးမှာ UNFC ကအဆိုပြုထားတဲ့အချက်၈ချက်စလုံးကိုဆွေးနွေးခဲ့ပေမဲ့နံပါတ်၅အချက်ဖြစ်တဲ့တပ်နေရာပြန်လည်ချထားရေးသဘောတူညီမှုနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးဖို့ကြံနေသေးတယ်လို့ DPN ဒုတိယအဖွဲ့ခေါင်းဆောင်နိုင်အောင်မငေးကပြောပါတယ်အော်တိုဘလ23ရက်နေ့က24ရက်နေ့အထိတွေ့ဆုံဆွေးနွေးမှုအတွင်းမှာအချို့အချက်တွေရဲ့အတိတ်ပဲဖော်ပြမှုစကလုံးအသုံးနှုန်းအသုံးပြုမှုတွေမှာနှစ်ဖက်နားလည်မှုတို့ကိုပြန်လည်ညှိကြဖို့ပဲလိုတော့တယ်လို့ဆိုပါတယ် UNFC နဲ့အစိုးရ PC တို့လာမယ့်နိုဝင်ဘာလ10ရက်နေ့မှာနှစ်ဖက်သက်ပိုင်းဆိုင်ရာကပုံကူတချို့လဲပါဝင်ဆွေးနွေးညှိနှိုင်းကြမှာဖြစ်ပါတယ်အဲ့ဒီဆွေးနွေးမှုမှာတက်ပြန်လဲနေရာချထားရေးကိစ္စနယ်မြေပိုင်းခြားသတ်မှတ်ရေးကိစ္စတွေကိုဆွေးနွေးညှိနှိုင်းသွားကြမှာဖြစ်ပါတယ်
ဘင်္ဂလားမြန်မာနယ်စပ်နယ်စပ်မှတ်တိုင်46နဲ့49နီးမှာအရွက်ဝက်လက်နက်ကင်အဖွဲ့တစ်ခုကနေတနက်တွင်နဲ့ပြစ်ခတ်ခဲ့တဲ့အတွက်မောင်တော်မြို့နယ်အမတ်တိနယ်မြေအောင်တပြေကျေးရွာကတိုင်းနယ်မျိုးတပ်နှစ်ဦးသေဆုံးပြီးနှစ်ဦးသေရန်ရရှိခဲ့ပါတယ်။အောင်တပြေကျေးရွာသားမောင်လှစိန်အပါဝင်တိုင်းနယ်မျိုးတပ်လေးဦးဟာပြီးခဲ့တဲ့တနင်္လာနေ့ညနေပိုင်းကဒေါ်ဝက်လက်ရာကနေနယ်စပ်ခြံစည်းရိုးအနီးအရောက်မှာအခုလိုပြစ်ဒဏ်ခံရတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။တန်ရရရှိခဲ့တဲ့တူနူကတော့အခုခါပူရီတောင်ဆေးရုံမှာဆေးကုတမှုခံယူနေပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်ခရိုင်တွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနေမြေရှင်းလင်းရပြီးအနှဲငယ်တည်ငြိမ်စပြုတ်လာတဲ့အချိန်မှာအခုလိုဒေတာခံတွေတိုက်ခိုက်ခံရတဲ့အတွက်လုံခြုံရေးအတွက်စိုးရိမ်နေရတယ်လို့ဒေတာခံတွေကပြောပါတယ်
။ KNU ထိန်းချုပ်နယ်မြေထဲကိုအစိုးရတပ်ဖွဲ့အချို့ကအကြောင်းကြားတာမရှိဘဲဝင်ထွက်သွားလာနေတာဟာစိုးရိမ်စရာဖြစ်တယ်လို့ KNU တပ်ဖွဲ့ဝင်တွေကပြောပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ရွာသန်းရှိကျွရွာမှာဒေသခံများနဲ့နေမြေ KNU တာဝန်ရှိသူတွေကိုကြိုတင်အကြောင်းကြားခြင်းမရှိဘဲစစ်ယူနီဖောင်းနဲ့လက်နက်တွေကင်ဆောင်ပြီးအခုလ19ရက်နေ့ကနေ21ရက်နေ့အထိဒေသခံတွေကိုဈေးကူဖို့အကြောင်းပြချက်နဲ့ဝင်ထွက်သွားလာနေတာဖြစ်ပါတယ်။ခုလိုဝင်ထွက်သွားလာနေခြင်းအပြင်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာနိုင်တဲ့အပြင်ဒေသခံတွေကလည်းစိုးရိမ်နေကြတယ်လို့ KNLA တပ်ရင်း18တပ်ခွဲမှု3ကဗိုလ်ကြီးစောစန်းတင်ကပြောပါတယ်
မိုင်းရှူမိုင်းနောင်ကလန်တောင်ဘက်ချမ်းမှာရှိတဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တပ်တွေတပ်ဆုပ်ပေးဖို့အစိုးရတပ်မတော်ကညွန်ကြားလိုက်ပါတယ်အောက်တိုဘာလ20ရက်နေ့ကမိုင်းနောင်အမတ်တီစစ်စင်မှုကုကဲရေးဌာနချုပ်စစ်ပက်လုံချုံရေးအရာရှိက၎င်းအောက်တိုဘာလ21ရက်နေ့တုန်းကလည်းမိုင်းရှူးမြို့အခြေချစစ်ပြူဟာက၎င်း SSPP SSA တပ်တွေဆုတ်ပေးဖို့ဝန်ဟိုင်းဌာနချုပ်ကိုဖုံးတဲ့အကြောင်းကြားလာတယ်လို့ပြန်ကြားရေးဌာနကအရာရှိကပြောပါတယ်။တပင်လမ်းဖောက်လို့ရေးစီမံကိန်းအတွက်မိုင်းရှူးမြို့အရှိတ်ဘက်ချမ်းရှိ SSPP SSA တပ်တွေဆုတ်ပေးဖို့ရလခတိုင်းမှုကညွန်ကြားထားမှုလည်းရှိပါတယ်။အဲ့ဒီညွန်ကြားမှုနောက်ပိုင်းမိုင်းရှူးမြို့နဲ့မိုင်းနောင်မြို့အတွင်းရှိအစိုးရတပ်တွေစီရေးပင်ဆင်မှုရှိနေပေမဲ့တခြားဒေသကနေစစ်အင်အားဖြစ်စည်းလာတာတော့မရှိသေးပါဘူး
လက်နက်ချအလင်းဝင်ထားတဲ့မွန်ငင်းချန်းကကွယ်ရေးအထူးတပ်ဖွဲ့အနေနဲ့နိုင်ငံရေးပါတီဖွဲ့စည်းဖို့စီစဉ်နေတယ်လို့အော်တိုဘာလ20ရက်နေ့တံဖြူစရက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအထူးတပ်ဖွဲ့ရဲ့ဥက္ကဋ္ဌနိုင်ရွှေအောင်ကပြောကြားလိုက်ပါတယ်လက်ရှိမွန်နိုင်ငံရေးပါတီတွေကွဲပြားမှုတွေရှိနေလို့မွန်နိုင်ငံရေးခေါင်းဆောင်တွေနဲ့ညှိနှိုင်းပြီးဘယ်လမ်းကိုလျှောက်မလဲဆိုတာပြန်လည်ရှင်းလင်းသွားမယ်လို့သူကဆိုပါတယ်မွန်ငင်းချန်းကကွယ်ရေးတပ်ဖွဲ့ဥက္ကဋ္ဌနိုင်အောင်နိုင်ကွယ်လွန်ပြီးချိန်မှာတပ်ဖွဲ့ဥက္ကဋ္ဌအဖြစ်နိုင်ရှောင်ကဆက်လက်ဦးဆောင်ခဲ့ပြီးနိုင်ရွှေအောင်ကတော့ဒုတိယဥက္ကဋ္ဌအဖြစ်ရွေးချယ်ခံခဲ့ရတာဖြစ်ပေမဲ့အခုနှစ်ဖွဲ့တီးခြားစီရက်တည်လာတာဖြစ်ပါတယ
်အခုသတင်းလွှာတွေဆက်လက်တင်ဆက်ပေးသွားမှာပါ
သာသနာညှိုးနှွမ်းစင်မှုလှုပ်ဆောင်နေတဲ့မူပြီးနဲ့တထုံမျိုးနဲ့အလန့်တရာသာသနာမြေအတွင်းကခွန်တန်ခေါ်ဇလိုက်နဲ့အဖွဲ့ကိုမူပြီးနဲ့အစိုးရဖွဲ့ကနေဖမ်းဆီးအရေးယူမှုတွေပြုလုပ်နေခဲ့ပါတယ်လက်ရှိခွန်တန်ဟာထွက်ပြေးလွတ်မြောက်နေသလိုဒေသအတွင်းသာသနာညှိုးနှွမ်းစီတဲ့အပြုမူတွေလှုပ်ဆောင်နေတယ်လို့ပြောပါရယ်မိကလျာမွန်ကလည်းစုစည်းတင်ဆက်ထားပါရယ
်ဝန်ပြည်နယ်တထောင်မြို့နယ်အလန်တရာသာသနာနယ်မြေအတွင်းမှာသူကိုယ်သူအလန်တရာဆရာတော်ဖရာဝင်စားတဲ့ဆိုတဲ့ခွန်တန်ခေါ်ဇက်လိုက်ဟာမျိုးသမီးတွေအပေါ်ပန်းဥဆွတ်ခြင်းမူရစ်စီတုံးဆွဲရောင်းဝယ်ခြင်းစတဲ့သာသနာကိုညှိုးနှွမ်းစေတဲ့ပြုမှုတွေလှုပ်ဆောင်ချက်ကြောင့်မွန်ပြည်နယ်အစိုးရအဖွဲ့ကနေဖမ်းဆီးရေးယူမှုတွေပြုလုပ်ခဲ့တာပါ။ဒါပေမဲ့တရင်ပေါက်ကြားမှုကြောင့်ခွန်တန်ဟာထွက်ပြေးလွမြောက်သွားတယ်လို့သူ့ရဲ့အပေါင်းပါ၅ဦးကသာဖမ်းမိထားတယ်လို့လည်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်
။တက္ကသိုလ်ကဖွဲ့ကဆုံးဖြတ်ချက်ချလိုက်တာကမှဆက်နဲ့လုပ်လို့မရဘူး။အနာဆက်နဲ့လုပ်ကျွန်တော်တို့စာဖို့ဒါကိုကျွန်တော်တို့ကဘလို့ပုံမှန်နဲ့ရည်ယူရမလဲဆိုတာကျွန်တော်ဥပဒေချုပ်ကိုတိုင်းတင်တယ်တိုင်းပြီးတော့ဒီကျွန်တော်တို့ကကက်ဘိနက်ဖွဲ့ဆုံးဖြတ်ပြီးတော့ခန်းခန်းကသာသနာညွှန်းနှိုင်းရေးကို295ရက်ကြည့်ဖမ်းလိုက်ထုတ်လိုက်တဲ့ခေတ်ဆိုတာနဲ့ကြည့်ရတာတည်င်းပေါကြောင်မျိုးခုလီခွန်တန်ထွက်ပြေးလို့မြောက်ဇာနဲ့လူငါ့ကိုခွန်တန်ဘုဒ္ဓထုတ်ထချုပ်
အလန်တရားနယ်မြေကိုမွန်ပြည်နယ်လွှတ်တော်ကနေကွင်းစင်စစ်ဆေးမှုတွေပြုလုပ်သွားမှာဖြစ်ပြီးလာမယ့်နိုဝင်ဘာလ6ရက်နေ့မှာလွှတ်တော်မှာဒီကိစ္စကိုကြားနာပွဲပြုလုပ်သွားမှာဖြစ်ပါတယ်ခွန်တန်ဟာတာသနာရေးကိုပန်းပြပြီးဒေသခံတွေရဲ့ယုံကြည်မှုကိုအလွဲသုံးစားလှုပ်ဆောင်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာမြို့သမီးများစွမ်းရည်မြင့်တင်ရေးရှေးဆောင်ဖွဲ့မှဒေါခင်တန်းသွေးကပြောပါတယ
်ဒီဆရာတော်ဘုရားကြီးရဲ့ဒီဘက်ဝန်စားတယ်ဆိုတော့အချက်တစ်ခုတည်းပေါ်မှာသူကလင်းစားတာသူဘောလူညော့ခူးစားတာပဲအဲ့ဒါကိုမသိနားမလဲပြီးတော့ဘ ഹു တုတ္တနေပါတဲ့အခါကျတော့အားလုံးကယုံတယ်
ခွန်တန်ခေါ်ဇက်လိုက်ဆိုသူကြောင့်ပို့အုပ်တိုင်းရင်းသားတွေတိတ်ခါကြဆင်းနေရတယ်လို့လဲမွန်ပြည်နယ်ပို့အုပ်စားပေးနဲ့ရင်းကျေးမှုအဖွဲ့ဥက္ကဋ္ဌဥခွန်ရွှေတင်းကဆိုပါတယ
်ဘာသာရေးနဲ့စီရင်ဟောတာလွယ်တာ哦ဘုရားပြင်းနေဆိုတော့တို့ပို့ဘူးတွေကပါဝင်ပြီးတော့ဘုရားထက်ကဖြစ်ချင်းတာကျင်ကြတယ်လေ
ခွန်တန်ဥဆောင်တဲ့အဖွဲ့ဟာအလံတရားသာသနာနယ်မြေမှာ၅နှစ်ကျော်အကြာသာသနာညှိုးနှွမ်းစေတဲ့အပြုမူတွေလှုပ်ဆောင်နေပေမဲ့လည်းအေးအေးယူဆောင်ရွက်တာမျိုးမရှိခဲ့တဲ့အခြေအနေကနေဖွေးလင်းမှုရှိလာတဲ့နိုင်ငံရေးအခြေအနေအရအလံတရားဒေသကပန်းဦးဆက်ဇလန်းနဲ့ပတ်သက်တဲ့တိုင်းကြားစာတွေရောက်ရှိလာတာလို့အခုလိုအေးအေးယူဆောင်ရွက်နိုင်တာဖြစ်တယ်လို့လည်းမွန်ပြည်နယ်တိုင်းကြားစာတနခန်စာနဲ့အထွေထွေကိစ္စရပ်များလေလာသုံးသပ်ရေးကော်မတီဥက္ကဋ္ဌဦးအောင်ကျော်သူကပြောပါတယ်ရှင်
ဆက်ပြီးတော့မွန်ပြည်နယ်တထုံမြို့နယ်စရိတ်ချောင်ကျေးရွာအုပ်စုရှိအလံတရာနေမြေမှာဘာသာတရားပေါ်ယုံကြည်တဲ့ပို့အုပ်တိုင်းရင်းသူတွေအပေါ်ကာမရယူနေတဲ့ခွန်တန်ခေါ်ဇလတ်ရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးမွန်ပြည်နယ်အမျိုးသမီးအခွင့်အရေးလှုပ်ရှားသူများအဖွဲ့ကနေကန့်ကွက်မှုတွေရှိနေတယ်လို့ဒီလှုပ်ရက်တွေဟာအမျိုးသမီးတွေအတွက်နင်းနာမှုတွေရှိနေတယ်လို့လည်းပြောဆိုနေကြပါတယ်။မီးရင်စနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်။
ဘာသာတရားပေါ်ယုံကြည်တဲ့ပို့အုပ်တိုင်းရင်သူတွေပေါ်ကာမရယူနေတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတရားနည်းလမ်းမှန်နဲ့အရေးယူဆောင်ရွက်သွားမယ်လို့မွန်ပြည်နယ်ဆိုရဖွဲ့ပို့အုပ်တိုင်းရင်သားလူမျိုးရေးရာဝန်ကြီးတော်နန်းဆောင်ဝေခိုင်ကအခုလိုပြောပါတယ်
။ဒါကိုဆောင်ရွက်တဲ့နေရာမှာလည်းပဲကျမတို့တဦးတစ်ဖွဲ့တည်းနဲ့ဆောင်ရွက်လို့မရပါဘူး။အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်လူခွင့်ရေးအပြည့်အဝလည်းရရှိနေပြီးတော့အမျိုးသမီးများသည်လည်းပဲ gender equality အရာအခွင့်အရေးကိုအပြည့်အဝရရှိနိုင်စွာရှိနေတဲ့အချိန်ကာလဖြစ်တဲ့အတွက်ဒီကိစ္စကိုအမျိုးသမီးတို့တရလုံးနဲ့အတူပူပေါင်းပြီးတော့နေရာနီးလမ်းပံကိုရောက်အောင်ဆောင်ရွက်ကြမှာဖြစ်ပါတယ်
အလံတရာသာသနာနယ်မြေမှာယခင်အလံတရာဆရာတော်ဖရာဝင်စားတယ်ဆိုပြီးခွန်တန်ခေါ်ဇက်လိုက်ဆိုသူကိုဒေသခံပို့အတိုင်းအတာတွေကကိုကိုယ်ယုံကြည်နေကြတာတွေကိုခွတ်ကောင်းယူပြီးအမျိုးသမီးတွေကိုပန်းဥဆက်သစေခြင်းမူရစ်စေတုံးဆွဲခြင်းစတဲ့သာသနာကိုညှိနှိုင်းစေတဲ့အပြုမူတွေလှောက်ဆောင်နေတာပါပန်းဥဆက်သခြင်းကိစ္စဟာအမျိုးသမီးတွေအတွက်အတော်နဲ့နာတယ်လို့အမျိုးသမီးနဲ့ကလေးငယ်ခွေးရေးကာကွယ်ဆောက်ရှောက်ရေးကိုလောက်ကင်နေတဲ့မေတ္တာစုံစည်းအဖွဲ့အသွင်မှုမှဝင်းမော်ကပြောပါတယ်
ဘောကောင်ရည်ရဆပူရတာခြေကခါကဥပဒေအရာရှိမဆိုရင်ဒါမဖြစ်သင့်မဖြစ်ထိုက်တာပါအဲ့ဒါကြောင့်မို့လို့အမျိုးသမီးတွေကတော်တော်နင်းလာတယ်ဒီဟိုအစင်းတော့ကစိတ်ခံစားမှုရောဒီအားကိုးမှုရောဟိုအစင်းတော့ပြောရင်သူ့ရဲ့ဟိုပိုက်ဆံတဲ့ဟာရတယ်ရောဒါကပြတ်ပြတ်ကမှမကောင်းဘူးဟိုဥပဒေအရာပူဆိုးရတယ်
ဘာသာတရားယုံကြည်မှုအပေါ်အခွင့်ကောင်းယူပြီးပို့တိုင်းရင်သူမိန်းကလေးတွေကိုဖျက်ဆီးနေတာကိုဖော်ထုတ်အရေးယူပေးဖို့အမျိုးသမီးတွေကဘီနယ်ဆိုးရနဲ့ဘီနယ်လှော့တော်ကိုတိုင်ကြားထားပါတယ်။သ တန်ကြားထမှုနဲ့ပတ်သက်ပြီးလာမယ့်နိုဝင်ဘာလ6ရက်နေ့မှာလွှတ်တော်မှာကြားနာစစ်ဆေးမှုပြုလုပ်မယ်လို့မွန်ပြည်နယ်လွှတ်တော်မျိုးသမီးနဲ့ကလေးသူငယ်ခွေးရေးဆိုင်ရာကော်မတီဥက္ကဋ္ဌတော်ခိုင်ခိုင်လက်ကပြောပါတယ်
။စိုက်စားနှစ်ဆောင်ဇောင်းကပို့ထုတ်ရေးမှုတိုင်တာဒဇောင်းကအဲ့ဒီခွန်အောင်ခေါ်ဇက်လိုက်ခွန်တန်ဆိုတဲ့ကိုတိုင်တာမိန်ကလေး6ယောက်ရဲ့ကိုစားတိုင်တယ်နောက်တစ်ယောက်ရဲ့ဖခင်ပါတယ်ဖခင်ကိုတိုင်တိုင်တာတစ်ယောက်ပါတယ်အလုံးပေါင်းမင်းကလေး9ယောက်ကျောင်းနာမှုကိုလုံးမှာတော့ကျွန်တော်တို့လွှတ်တော်ရဲ့မျိုးသမီးနဲ့ကလေးတငယ်ခွေးဆိုင်ရာကော်မတီကကျောင်းနာမှုကိုလုံးမှာဖြစ်ပါတယ်
အလန္တရာမှာခွန်တန်ခေါ်ဇက်လိုက်ဆိုသူဟာဘာသာတရားအပေါ်ယုံကြည်ကိုးကွယ်နေတဲ့ပို့တိုင်းရင်းသားတွေအပေါ်အခွင့်ကောင်းယူပြီးအရွယ်မရောက်သေးတဲ့အမျိုးသမီးတွေရောအရွယ်ရောက်တဲ့အမျိုးသမီးတွေပါကာမရက်ယူမှုတွေပြုလုပ်နေတာဟာလွန်ခဲ့တဲ့9နှစ်6နှစ်လောက်ကတည်းကဖြစ်ပွားနေတာလို့ပို့တိုင်းရင်းသားရေးရဝန်ကြီးကပြောပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
် UNFC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့တရမတ်အကြိမ်မြောက်ဆွေးနွေးမှုအပြီးမှာတက်နေရပြန်လဲချထားရေးနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးတွန်းဖို့ရှိနေပါတယ်ဘင်္ဂလားမြန်မာနယ်စစ်မှတ်တမ်းအနီးမှာအရဲဝလက်နက်ကန်အဖွဲ့တစ်ခုကတနတ်တွေနဲ့ပစ်ခတ်ခဲ့လို့မောင်တော်မျိုးနယ်အောင်တပြေကျေးရွာကဒိုင်းနဲ့အမျိုးသားနှစ်ဦးတေဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာတွေကိုနားဆင်ခဲ့ရတာပါခင်ဗျာ
။တော်ရရှင်များခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအဲ့ဒီဒေသကမွတ်စလင်တွေတိုက်နဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလွန်ခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တရိုက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-2-3-9-9-5-4ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ဂျာတာပရိညာ VOA အစီအစဉ်တွေကိုအဆုံးမသတ်ခင်မှာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
။ကင်းညာနိုင်ငံမှာဒီကနေ့နောက်တစ်ချိန်ပြန်လဲကျင်းပနေတဲ့သမရရွေးကောက်ပွဲမှာရဲနဲ့ဆန္ဒပြသူတွေကြဒီကရုံတွေအတက်ခံထင်ကျုပ်အနေမျိုးမှာမဲယုံနေမဖွင့်နိုင်တာတွေအပါအဝင်ပြဿနာပေါင်းစုံကြုံနေရပါတယ်။တက်ခံတွေထင်ကျုပ်ထားတဲ့ကင်းညာနောက်ပိုင်းဒေသကခရိုင်လေးခုမှာမဲပေးတဲ့လုပ်ငန်းတွေကိုလုံခြုံရေးအခြေအနေကြောင့်စနေနေ့ထိဆန်းကန်ထမှာဖြစ်ကြောင်းလဲရွေးကောက်ပွဲကော်မရှင်ကြီးကပြောဆိုခဲ့တာပါ။ကတလွန်ညဒေသကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ရုပ်သိမ်းရေးစပိန်လွှတ်တော်ကဆက်လက်ကြိုးပမ်းနေမယ်ဆိုရင်နိုင်ငံရေးချက်တွေပိုဆိုးလာနိုင်ကြောင်းကတလွန်ညဒေသနာအစိုးရရဲ့သမ္မတကသတိပေးလိုက်ပါတယ်လွှတ်တော်မှာအဆိုပြုထားတဲ့အစီအစဉ်ဟာလက်ခံနိုင်စရာအခြေအနေမရှိလို့ဒေသခံလူထုပေါ်တရားအကျိုးဆက်တွေချက်ချင်းကျွမ်းနိုင်တယ်လို့လည်းဒီကနေ့ထက်လွှတ်တော်ကိုပြဖို့တဲ့ဆံမှာဖော်ပြထားပါတယ်စီရွံ့နိုင်ငံနဲ့နေဆက်တခြားကမျိုးဟာတော်တော်များကိုထိန်းချုပ်ထားတဲ့ AS Instance စစ်သွေးကြွရရဲ့ Channel Scan တွေကိုသိမ်းပတ်နိုင်ရေး US စစ်တပ်ကထိုးစစ်တွေဆလိုက်ပါတယ်။နေရာတော်တော်များမှာစစ်စင်ရေးတွေစတင်လိုက်ကြောင်းဤရဲဝင်ရင်ချုပ် Heather Elbardi ကဒီကနေ့ပဲပြောဆိုလိုက်တာပါ။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ British နိုင်ငံကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုကုလသမဂ္ဂလူညွန့်ရေးကောင်စီမှဖြန့်ဝေထားပါတယ်။ပြည်ပကတိကြောင့် Indonesian Bangladesh နိုင်ငံကိုရိုဟင်ဂျာ6သိန်းကျော်ထွက်ပြေးရတဲ့အထိဖြစ်ရတဲ့ပေါ်ဖြစ်တဲ့ရှုပ်ချဖို့မြန်မာစစ်တပ်ကစစ်စင်ရေးတွေချက်ချင်းရဆိုင်ဖို့တောင်းဆိုထားတဲ့ကြေညာချက်ကိုလူညွန့်ရေးကောင်စီမှအတည်ပြုနိုင်ရေးအတွက်ကတော့ဗီဒီယိုအနာ3ဝင်ရှိတဲ့တရုတ်နိုင်ငံကစန့်ကျင်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂတန်တမာတိုင်ဝမ်ရဲ့ပြောဆိုချက်ကိုကူကပြီးသတင်းတွေမှာပေါ်ပြနေပါတယ်
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရည်မှုကကိုရန်နိုင်ဖြစ်ပါတယ်။အတန်နှွင့်အင်ဂျင်နီယာကတော့ White Dead စောညက်ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24/25/32/58တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
We'll be right back.
This program has come to you from the Voice of America, Washington.